Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းဖြစ်နေကြပါစေတော်တော်ရှင်များခင်ဗျာဖေဖော်ဝါရီလ1ရက်အင်္ဂါနေ့ညပိုင်းဗီအိုမြန်မာပိုင်းရဲ့စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ19 25 30တို့အပြင်လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီအိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝလိုင်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ဆင်အာနာတိန်တနစ်ပြည်အဖြစ်နဲ့မြန်မာနိုင်ငံအတွင်းကမြို့နယ်အတော်များများမှာအတန်တိတ်တပိတ်တွေဆင်နွှဲခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသူတို့ထောက်ခံတဲ့ချီတက်ပွဲတွေပြုလုပ်ခဲ့ကြပါတယ်2022ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးအဆိုပြုခံထားရတဲ့အမည်စင်းထဲမှာ NUG အမျိုးသားညီညွတ်ရေးအဆိုရလည်းပါဝင်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့
ကျွန်တော်ရက်ွက်ပါဝင်ခြင်းမှာငြိမ်သက်နေပါတယ်ကားအသွာလာတွေလည်းပြင်းရှင်းနေပါတယ်ခါတိုင်းဆိုရင်တော့ဒီလိုအချိန်လေးမှာကားအသွာလာတွေများပါတယ်ရက်ွက်အတွင်းမှာလည်းဖြတ်သွားဖြတ်လာ
ဖြစ်နေအတန်တိတ်တပိတ်ကျင်းပခဲ့ကြတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံမှာနားဆင်ကြရပါမယ်အဲ့နောက်မှာတော့ဆီယနာတိန်တနည်းပြည့်ဖြစ်နေရန်ကုန်ပါဝင်မြို့အတော်များများမှာဆန္ဒပြခဲ့ကြတာတွေနဲ့စစ်ကောင်စီထောက်ခံပွဲအတွင်းပေါက်ကွဲမှုဖြစ်ခဲ့လို့တေဆုံးဒဏ်ရာရခဲ့ကြတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းဒုတိယပိုင်းနိုင်ရေးဝဲမှာတော့ကချင်နဲ့ချမ်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေအပြင်ဆီယနာတိန်တနည်းပြည့်အထိမ်းအမှတ်အဖြစ်နိုင်ငံရေးအခင်းအကျင်းတွေမှာပါဝင်ကြသူတွေနဲ့ဥကြောသံတာကဆက်သွယ်မြင်းမြန်းထားတဲ့အထူးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်မှာတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကုချော်ချော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြပေးကြမှာပါခင်ဗျာ။
မြန်မာနိုင်ငံတော်ကမြို့ကြီးတွေမှာဒီကနေ့ silent strike အတန်တိတ်တပိတ်မှောက်ကြတဲ့အတွက်လမ်းတွေပေါ်မှာအများအပြားအသွာအလာမရှိသလောက်ဖြစ်ခဲ့ပါလေစစ်တပ်ကအာဏာသိမ်းယူခဲ့တာတစ်နှစ်ပြည့်တဲ့ဒီနေ့မှာအခုလိုအတန်တိတ်တပိတ်မှောက်ကြတာပါမနေ့10နာရီကနေစတင်တဲ့အတန်တိတ်တပိတ်ညနေ4နာရီအဆုံးသတ်ချိန်ရန်ကုန်မြို့ကနေရာတချို့မှာအိမ်ထဲကနေလက်ခုပ်တီးခဲ့ကြတယ်လို့မြို့ကန်တွေကဗီဒီယိုကိုပြောပါတယ်အတန်တိတ်တပိတ်မှောက်ဖို့လှုံ့ဆော်ထားတဲ့အချိန်မတိုင်ခင်ရန်ကုန်မန္တလေးနဲ့နေရာတချို့မှာတော့အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။တန်တိတ်တပိတ်မှောက်ဖို့ပြီးခဲ့တဲ့ရက်ပိုင်းတွေက social media မှာလှုံ့ဆော်ခဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးတာတွေရှိခဲ့ပြီးတပိတ်မှာမပါဝင်ဘူးနဲ့ပါဝင်ရင်အရေးယူမယ်အကြောင်းထုတ်ပြန်ကြေညာထားပေမဲ့လည်းနိုင်ငံတော်မှာဆန္ဒသိမ်းမှုကိုဆန့်ကျင်ပြီးတော့တပိတ်မှောက်ခဲ့ကြတာပါ။စစ်ကောင်စီဘက်ကလည်းမြေပြည်တော်အပါအဝင်မျိုးတချို့မှာစစ်တပ်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။အဲဒီဆန္ဒပြပွဲတွေမှာပါဝင်ဖို့အတွက်သက်ဆိုင်ရာဒေသအာဏာပိုင်တွေကဒေသခံလူထုကိုဖိအားပေးခေါ်ဆိုတာတွေလုပ်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးဆောင်စစ်ဆေးရေးမှူးတော်မန်ဒရူးစ်ကလည်းစစ်ကောင်စီအတွက်လက်နက်ခဲယံငွေကြေးနဲ့တရားဝင်မှုမရအောင်နိုင်ငံတကာအနေနဲ့အားကောင်းပြီးအဓိပ္ပာယ်ပြေဝါတဲ့လုံဆောင်ချက်တွေချမှတ်ဖော်ဆောင်ကြဖို့ဒီကနေ့မှထပ်ပြီးတိုက်တွန်းခဲ့ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်တီးခြားလွတ်လပ်တဲ့သတင်းဌာနတွေကိုလုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်ရုပ်သိမ်းတာသတင်းထောက်တွေကိုဖမ်းဆီးတာချင်းချောက်တာနောက်ဆုံးအကျဉ်းချတာတွေအထိစစ်ကောင်စီကလုပ်နေတဲ့အတွက်စစ်ကောင်စီလက်ထက်မှာသတင်းလွတ်လပ်ခွင့်လုံးဝဆုံးရှုံးနေတယ်လို့မြန်မာသတင်းမီဒီယာလောကသားတွေနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားလှုပ်ဆောင်တဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကပြစ်တင်ဝေဖန်ထားပါတယ်တီးခြားလွတ်လပ်တဲ့သတင်းမီဒီယာနဲ့ပတ်သက်ရင်စစ်ကောင်စီဟာလုံးဝကိုတီးခန့်အလျှော့ပေးတာမျိုးမရှိဘူးလို့DVB သတင်းဌာနရဲ့အဒီတာချုပ်ဦးရေးချမ်းနိုင်က VOA ကိုပြောပါရယ်အင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်ထားတဲ့ဒေသတွေရှိနေစေဖြစ်တဲ့အပြင်အခုဆိုရင်အင်တာနက်သုံးဆွဲကောက်ကိုပါတိုးမြှင့်ထားတာကြောင့်သတင်းလုပ်ငန်းလုပ်ကိုင်သူတွေအတွက်ရောသတင်းစားသုံးသူပြည်သူလူထုအတွက်ပါပိုပြီးအခက်တွေ့လာနေပါရယ်အင်တာနက်ဖြတ်ထားတာကြောင့်ခြေလက်ဒေသတချို့မှာဖြစ်တဲ့ရာဇဝတ်မှုတွေကိုသတင်းမရေးနိုင်သလိုသတင်းကိုအတည်ပြုဖို့ဓာတ်ပုံအထောက်ထားလဲမရနိုင်တာဟာအဓိကရင်ဆိုင်နေရတဲ့အခက်အခဲဖြစ်တယ်လို့ Citizen Journalist ဦးဖြစ်သူ Haru က VOA ကိုပြောခဲ့ပါရယ်စစ်တပ်အနာသိမ်းခဲ့တဲ့နေ့ကနေဇန်နဝါရီလ26ရက်နေ့အထိဆိုရင်ဒေသမီဒီယာကမှအယောက်120ထက်မနည်းအဖမ်းခံခဲ့ရပြီးတယောက်ကဖမ်းခံထားရခြင်းအတွင်းသေဆုံးခဲ့တယ်46ယောက်အခုချိန်ထိအဖမ်းခံထားရဆဲဖြစ်တယ်လို့16ယောက်ကထောင်ဒဏ်ချမှတ်ခံထားရတယ်လို့ ASEAN ဒေသသတင်းလွှတ်လပ်ခွင့်စောင့်ကြည့်တည်လာတဲ့ Reporting ASEAN ဖွဲ့ကထုတ်ပြန်ထားပါရယ်2020ခုနှစ်ဖေဖော်ဝါရီလနေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ခြင်းကတည်းကစစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုတွေထဲမှာအခုတခါရွေးကောက်ပွဲမဲမတမောင်မှုဆိုင်ရာဆွဆွဲချက်လည်းထပ်တိုးလာပါတယ်။2020ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ဟာ ရွေးကောက်ပွဲအနိုင်ရအောင်မလျော်ဩဇာသုံးခဲ့ရလို့ဆွဆွဲပြီးရာသက်ကြီးဥပဒေပုံမှန်130ကာကြီးနဲ့စစ်ကောင်စီကထပ်တရားစွဲတာဖြစ်ပြီးဖေဖော်ဝါရီ14ရက်နေ့ကစပြီးတော့ရပ်ပေါင်း180အတွင်းအပြီးစစ်ဆေးသွားမယ်လို့ VOA ကစွန့်ဝန်းသိရှိထားပါတယ်။ရွေးကောက်ပွဲမှာမတမောင်မှုတွေရှိခဲ့တယ်လို့ဆွဆွဲပြီးတော့အဲ့ဒီအချက်ကိုစစ်တပ်ကအာဏာသိမ်းယူတဲ့အဓိကအကြောင်းရင်းဖြစ်စစ်ကောင်စီကဒီကနေ့ထိပြောဆိုနေတာပါ။စစ်တပ်ကစစ်ဆေးတွေ့ရှိခဲ့တဲ့မဲမတမောင်မှုအခြေအတွက်10တန်းကျော်မဲပြည်သူဦးရဲရဲ့၄ဘုံတဘုံလောက်ရှိတယ်လို့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီကနေ့မှပဲထပ်ပြောပါသေးတယ်။မဲမတမောင်မှုတွေကိုရင်ဆိုင်မဖြစ်ရှင်းရဲပဲ2021ဖေဖော်ဝါရီလနေ့မှာပြည်တော်စုလူတော်ကိုခေါ်ယူဖို့မတရားကြိုးပမ်းတာဟာနိုင်ငံတော်အာဏာကိုအာဓမ္မနည်းနဲ့ရယူဖို့လှုပ်တာဒီမိုကရေစီလမ်းကြောင်းမှာကြီးမားတဲ့အခက်အခဲတွေပေါ်လာစေမှာဖြစ်တဲ့အတွက်အာဏာသိမ်းခဲ့ရတယ်ဆိုပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထပ်ပြောခဲ့တာပါ။ရွေးကောက်ပွဲကိုစောင့်ကြည့်လာခဲ့တဲ့နိုင်ငံကနဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကတော့ရွေးကောက်ပွဲရက်လက်ပြောင်းသွားစေနိုင်လောက်တဲ့မဲမတမာမှုမရှိခဲ့ဘူးလို့အစိုးရကစားတွေထုတ်ပြန်ပြီးအခိုင်အမာပြောဆိုထားကြပါတယ်။2022ခုနှစ်နိုဘယ်ပညာရှင်ရဲ့ဆုအတွက်အမည်စင်းတင်သွင်းခံရတဲ့အဖွဲ့အစည်းတွေထဲမှာဂျာကာလာမြူသားညီညီရေးဆိုရ NUG လည်းပါဝင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပုံရံမြင့်ကြီး Francis တဘောပဝန်ကျင်ရေးတကြွလှုပ်ရှားသူ Greta Thunberg Tuvalu နိုင်ငံသားရဲ့ဝန်ကြီး Simon Coffeဘယ်လောက်ရှိအတိုက်အခံဆာယက်တလာနာစီခနူစကာယာဗြိတိသျှအသံလွင့်မီဒီယာသမားတဘာဝသမိုင်းပညာရှင်ဒေးဗစ်အထန်ဘိုးတို့စတဲ့အဖွဲ့အစည်းလူပိုးကူတွေနဲ့အတူ NUG လည်းအမည်စင်းတင်သွင်းထားတဲ့အထက်ပါတယ်ဆိုတာနောက်ဆုံးချိန်မှထွက်လာတဲ့ကြေညာချက်ဒီမှာဖော်ပြထားတဲ့အကြောင်း Writers သတင်းပုတ်မှာရေးထားပါတယ်။နိုဘယ်ညီညာရေးဆုရွေးချက်ချင်းမြင့်တဲ့နော်ဝေးကြီးရဲ့နိုဘယ်ကော်မတီကဒီအမည်စင်းကိုတည်ဝင်ထုတ်ပြန်တာမဟုတ်ပါဘူး။ကမ္ဘာတစ်ဝန်းကနိုဘယ်ညီညာရေးဆုရှင်တွေလွှတ်တော်အမတ်တွေစသည်အားဖြင့်နိုဘယ်ညီညာရေးဆုအတွက်အမည်စင်းတင်သွင်းခဲ့ရှိသူထောင်ပေါင်းများစွာကအမည်စင်းတင်သွင်းခဲ့ကြတာပါနိုဘယ်ညီညာရေးဆုအတွက်အမည်တင်သွင်းရမယ့်နောက်ဆုံးရက်ကဇန်နဝါရီလ31ရက်မနေ့ကဖြစ်ပြီးအောက်တိုဘာလထဲမှာဆုရှင်ကိုကြေညာပြီးတော့ပုံမှန်အားဖြင့်ဒီဇင်ဘာလ10ရက်နေ့မှာဆုချီးမြှင့်ပွဲကျင်းပလေ့ရှိပါတယ်ခင်ဗျာ
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညတရင်တွေကိုကျွန်တော်တမောင်သန်းကဆက်လက်ကျင်းညာပေးမှာပါမြမပြည်သူတွေအတွက်တရားမျှတမှုရှိရေးလူခွေရေးချုပ်ဖောက်သူတွေကိုအေးအေးယူရေးစစ်တပ်ကိုလက်နက်ပစ္စည်းများနဲ့ဤပညာများမယောင်းချရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးတွေအတွက်ထောက်ခံပံ့ပိုးပေးကြဖို့အာဏာသိမ်းတဲ့အဖြစ်မှာဥရောပသမဂ္ဂနဲ့နိုင်ငံ၉နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေကပူးတွဲကြေညာချက်ထုတ်ပြန်ပြီးနိုင်ငံတကာကိုတောင်းဆိုလိုက်ကြပါတယ်အယ်ဘေးနီးယား၊ဩစတြေးလျ၊ကနေဒါ၊နယူးဇီလန်၊နော်ဝေးတောင်ကိုရီးယားဆွစ်ဇာလန် UK နဲ့အမေရိကန်ပြည်ထောင်စုတို့ကဒီကြေညာချက်မှာပါဝင်ကြပါတယ်ဒါ့အပြင်အာဆီယံကြီးချက်9ရက်အကောင့်ထဲပေါ်ရင်းနဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ဂျိုးပန်းအားထုတ်မှုတွေကိုလည်းထောက်ခံကြောင်းကြေညာချက်မှာပြောထားပါတယ်အာဆီယံသဘောတူညီချက်မှာပါရှိတဲ့အတိုင်းဒီမိုကရေစီရေးလှုပ်ရှားနေကြတဲ့အုပ်စုတွေအပါအဝင်ပါဝင်ပတ်သက်သူတွေအလုံးနဲ့အာဆီယံအထူးကိုယ်စားလှယ်ကိုတွေ့ဆုံခွင့်ပေးဖို့အပြင်ကုလသမဂ္ဂအတွင်းဘူးချုပ်ရဲ့အထူးကိုယ်စားလှယ်ကိုလည်းအလားတူတွေ့ဆုံခွင့်ပေးဖို့စစ်ကောင်စီကိုကြေညာချက်မှာတိုက်တွန်းထားပါတယ်။အမျိုးသမီးတွေကလေးတွေလူခွင့်ရေးလှုပ်ရှားကြသူတွေလူသားချင်းစာနာထောက်ထားမှုအကူအညီပေးနေကြတဲ့ဝန်ထမ်းတွေငြင်းချမ်းစွာစာနာပြကြသူတွေအပါအဝင်လွန်ခဲ့တဲ့တစ်နှစ်အတွင်းအသက်ဆုံးပါသွားခဲ့ကြသူတွေကိုလည်းအောက်မေ့ပွဲအမတ်တရစကားပြောထားပြီးစစ်ကောင်စီရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကြေညာချက်မှာအခြေတဝင့်ပေါ်ပြရှုတ်ချလိုက်ပါတယ်အာဏာသိမ်းအပြီးတနည်းအတွင်းမှာတည်ငြိမ်မှုပြက်ပြားလာတဲ့အတိုင်းမွေးရစေဘွားထုတ်လုပ်မှုနဲ့ရှစ်တောင်အရှမှာအယောင်းဝယ်တွေကလည်းတက်လာတယ်လို့ကုလသမဂ္ဂမွေးရစေဘွားနဲ့ရာဇဝတ်မှုများဆိုင်ရာရုပ် UNODC က writer သတင်းထတာကိုပြောပါတယ်အနည်းဆုံး meth amphetamine ဆေးပြားတန်90နဲ့ဆေးကဲ4.4တန်ကိုအရင်လကဖမ်းဆီးမိခဲ့တယ်လို့လာဟုထိုင်းနဲ့မြန်မာအာဏာပိုင်တွေကပြောကြပါဗျ။မြန်မာပြည်မြောက်ပိုင်းမှာ meth ထုတ်လုပ်မှုကပြီးခဲ့တဲ့နှစ်မှာတိုးများလာပြီးနည်းသွားမဲ့လက္ခဏာမတွေ့ရသေးဘူးလို့ UNODC ရဲ့အရှိတောင်အရှာကိုယ်စားလှယ် Jeremy Douglas ကပြောပါဗျ။ မြန်မာနိုင်ငံမှာမိုးရစေးဝါနဲ့ပဋိပက္ခကခွဲလို့မရပါဘူးတခုကိုတခုအကျိုးပြုနေကြပါတယ်လို့သူကဆိုပါတယ်ကတောင်းကတင်းနဲ့မတည်ငြိမ်လေမိုးရစေးတဲသူတွေအတွက်ကောင်းနေပါပဲထိုင်းနိုင်ငံမှာမက်အမ်ဖီတာမင်းဆေးပြတန်း920ကို2021မှာဖမ်းမိပါတယ်2020တုန်းကတော့361တန်းပဲမိခဲ့တာပါဝါပြည်သွေးစီညင်ကြီးရဲ့တပ် UWS ရဲ့ထိန်းချုပ်မှုအောက်ကနယ်မြေတွေဟာမူရစ်ဆေးဝါးထုတ်လုပ်မှုနဲ့ဆက်ဆက်နေတယ်လို့သိရှိကြပြီးသူ့ရဲ့နယ်မြေကိုတောင်ပိုင်းကိုတိုးချဲ့လာနေတယ်လို့သုံးသပ်သူတွေက writer သတင်းဌာနကိုပြောကြပါတယ်အမေရိကန်နိုင်ငံမှာသမ္မတဘိုင်ဒန်ကိုကိုဗစ်ရောဂါကူးစက်မှာဆိုတဲ့အတွက်အစည်းအဝေးတွေမှာသမ္မတဘိုင်ဒန်နဲ့ဆက်ပြီးအကွာမှာဒုတိယသမ္မတကင်မရာဟဲရစ်စ်နဲ့ဝန်ကြီးတွေအပါအဝင်တခြားသူတွေကိုနေရာချထားပေးတတ်ပါတယ်တနင်္လာနေ့ကကျင်းပခဲ့တဲ့ပြည်내အုပ်ချုပ်ရေးမှူးတွေနဲ့အစည်းအဝေးမှာသမ္မတဘိုင်ဒန်တယောက်ကိုပဲရေးဖန်ခွက်ချထားပေးပါတယ်။တခြားသူတွေရေးတောက်ရင်နှာခေါင်းစည်းဖြုတ်မှာကိုစိုးရိမ်တာကြောင့်လို့ EB သတင်းဌာနကပြောပါတယ်။လှုပ်ရိုးလှုပ်စင်မဟုတ်တဲ့လှုပ်ပုံမျိုးလို့ဆိုပါတယ်။ကူးစက်များ Omicron မျိုးကွဲဗိုင်းရပ်စ်ကိုကာကွယ်ရမှာ FDA အသိမှတ်ပြု N95 နဲ့ KN95 ကအကောင်းဆုံးဖြစ်ပြီးနှာခေါင်းစည်းတစ်ခုကိုနှစ်ရက်သုံးရက်ထက်ပိုပြီးအသုံးမပြုသင့်ဘူးလို့ CDC ကိုကူးကပ်ပြီး AB သတင်းဌာနရဲ့အမေးအဖြစ်မှာပြောထားပါတယ်။တရုတ်နှစ်သစ်ကူးပွဲတော်မှာတော့ဖျားเจ้าတွေဟာကိုဗစ်စီးကမ်းရပိတ်ထားကြတာကြောင့်ဝိပုစုတောင်းလူတွေဟာကြားနှစ်အတွက်ဖျားเจ้าအပြင်ကနေပဲစုတောင်းကြရပါတယ်။ပုံမှန်နှစ်တွေမှာလို့မဟုတ်ဘဲအင်ကိုပြန်ကြတဲ့သူလဲနဲသွားပါတယ်။အိန္ဒိယနိုင်ငံမှာတော့လမ်းပေါ်ထွက်တဲ့သူတိုင်းနှာခေါင်းစည်းတက်ရမယ်လို့ပြတ်ထားလိုက်ပါတယ်။ဒိန်းမတ်နိုင်ငံကတော့ကိုဗစ်ကန့်သတ်ချက်တွေအလုံးကိုပယ်ဖျက်လိုက်ပါတယ်အမေရိကန်နဲ့ရုရှားရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာအမေရိကန်စံတော်ချိန်အင်္ဂါနေ့မှာဖုန်းနဲ့ဆွေးနွေးကြဖို့ရှိပါတယ်ဗြိတိန်ဝန်ကြီးချုပ်ဘော်ရင့်စ်ဂျွန်ဆန်ကတော့ယူကရိန်းကိုသွားပြီးသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့ဆွေးနွေးဖို့ရှိပါတယ်အမေရိကန်နဲ့နေတိုမှာအမိတ်တွေကယူကရိန်းကိုလက်နက်ထောက်ပံ့ကြပြီးဘော်တစ်စ်တိုင်းပြည်တွေမှာဗြိတိန်တပ်တွေကိုနှစ်ဆတိုးချထားဖို့စဉ်းစားနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်
အင်္ဂါနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတ္တမောင်သားတို့တင်ပြပေးကြတာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညဘက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ဒီကနေ့စစ်အာဏာသိမ်းတနည်းပြည့်ဆန့်ကျင်ကန့်ကွက်ပွဲတွေနဲ့စစ်ကောင်စီထောက်ခံပွဲအကြောင်းတွေကိုတင်ပြပေးတော့ပါမယ်။စစ်တပ်အာဏာသိမ်းထားဒီကမှာစစ်တပ်အာဏာသိမ်းအုပ်ချုပ်တာကိုဆန္ဒပြတဲ့အနေနဲ့မြန်မာနိုင်ငံနေရာအနှံ့မှာဒီနေ့အတန်းတိတ်ဆန္ဒပြခဲ့ကြပါတယ်။မနေ့10နာရီကနေ4နာရီအထိနေပြည်တော်အပါအဝင်မြို့အတော်များများမှာပုံမှန်စီကားနေတဲ့နေရာတွေလူသူရှင်းပြ6ကနေခဲ့ပါတယ်။ညနေ4နာရီမှာတော့ပြည်သူတွေဟာလက်ခုပ်တွေတံပုံးတွေကားဟွန်းတွေတီးပြီးအတန်းတိတ်တပိတ်ကိုအဆုံးသတ်ခဲ့ကြပါတယ်။ဒါပေမဲ့ပုံမှန်လိုသွာလာလှုပ်ရှားနေတဲ့နေရာတချို့လည်းရှိခဲ့တဲ့အကြောင်းအပြည့်အစုံရန်ကုန်လာတဲ့တဲ့င်းကိုမတ်စုမြမောင်ကတင်ပြပေးပါမယ်ခင်ဗျာ။
စစ်တပ်အာဏာသိမ်းတနည်းပြည့်တဲ့ဒီကနေ့မှာအာဏာသိမ်းမှုဆန့်ကျင်တဲ့အတန်တိတ်ဆန္ဒပြမှုတွေလက်ခုပ်တီကာဟွန်တီဆန္ဒပြမှုတွေလုပ်ရင်အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတွေနဲ့အရေးယူမယ်လို့စစ်ကောင်စီကတတိပေးထားပေမဲ့ပြည်သူတွေဟာစိတ်ဆိတ်နေပြီးတော့မကျေနပ်မှုကိုဖော်ထုတ်ပြသခဲ့ကြပါတယ်။မနေ့10နိုင်ကနေညနေ4နာရီအထိအတန်တိတ်တပိတ်ဆင်နွှဲကြဖို့ဆန္ဒပြသူတွေစော်ဩထားကြတဲ့အတိုင်းအများစုကအဲ့ဒီအချိန်တွင်မှအိမ်ပြန်မထွက်ဘဲနေခဲ့ကြပါတယ်။စီးပွားရေးမြို့တော်ဖြစ်တဲ့ရန်ကုန်မြို့မှာရှင်အသွာအလာရှင်းလင်းနေပြီးအရှင်နေ့တွေနဲ့မတူအောင်ကိုတိတ်ဆိတ်နေခဲ့တာပါ။ရန်ကုန်မြို့ကရှင်အသွာအလာအမည်းစီကားတဲ့ပါရမီချော်တွင်ကုန်းလမ်းမကြီးနားနေသူတယောက်ကဒီနေ့တိတိတတ်တာတိတ်ဆိတ်နေပုံကိုအခုလိုပြောပြပါတယ်
။ကျွန်တော်ရပ်ကွက်ပတ်ဝန်းကျင်မှာငြိမ်သက်နေပါတယ်။ကားအသွာအလာတွေလည်းပြင်းရှင်းနေပါတယ်။ခါတိုင်းဆိုရင်တော့ဒီလိုအချိန်နေမှာကားအသွာအလာတွေများပါတယ်။ရက်ကွက်တွင်မှလည်းဖြတ်သွားဖြတ်လာဖြတ်လန်းအနေနဲ့သွားတဲ့ကားတွေရှိပါတယ်အခုတော့မတွေ့ရတော့ပါပဲအခုဆိုလို့ရှိရင်အာဏာပိုင်တွေကနေပြီးတော့တားဆီးမှုတွေသတိပေးမှုတွေရှိနေတယ်ကလူတွေကမိမိတတ်နိုင်တဲ့အတိုင်းအတာအတွင်းကနေပြီးတော့အတန်လေးတပိတ်ကိုပါဝင်လက်ရှိရဆိုတာကိုသိတာနိုင်ပါတယ်ဒါဟာကျွန်တော်တို့ဒီလူတွေအနေနဲ့အကြမ်းမဖက်လမ်းစဉ်ကိုတုံ့ပြုပြီးတော့အာဏာရှင်တွေကိုကိုတိုင်နိုင်နဲ့နီလာရမီပြီးတော့ကိုပါဝင်ပြီးတော့ဆန့်ကျင်နေရဆိုတော့ကဘာကိုပြတ်ကတော့
မန္တလေးမြို့မှာလည်းပြည်သူတွေကသူတို့ရဲ့ဆန္ဒကိုပြတ်ပြတ်တသားပြသခဲ့တယ်လို့မန္တလေးမြို့ကကအခုလိုပြောပါတယ
်လူမှုပါဝင်မှုကပြီးခဲ့တဲ့ပွဲတွေကိုဒီသမားဆယ်ကပွဲတွေကိုမကျော်ပဲနဲ့ဒီပွဲကပိုပြီးပူပေါင်းပါဝင်မှုများတယ်ဗျသူတို့တွေကဟိုတုံ့ပြန်လုပ်တဲ့လမ်းပေါ်ဖက်ဖို့လုပ်တဲ့ဟိုဆွဲဆောင်မှုတွေ ီယုံမှုကြီးချမှာကိုဒီကကပ္ပတရာရက်တည်ပြီးလာရဆော်တိုင်းပြန်ပွဲမှာကိုလည်းကပ္ပတရာရက်တည်ပြီးတော့ဘယ်သူမှဝန်းမပြန်ဘူးဖီယာပဲဘလောက်ပြီးဈေးကြီးရတဲ့ဈေးကြီးအတိုင်းကိုလုံးလုံးလုံးသွားလာပဲတောင်းစီအောင်လုံးသွားလာပဲပြည်သူကတော့ဈေးတွေရအောင
်နေပြည်တော်မှာတော့ပုံမှန်သွားလာနေသူတွေရှိပေမဲ့လည်းတချို့ကအိမ်ပြန်မထွက်ပဲအတန်တိတ်တပိတ်မှာကိုနီးကိုဟန်နဲ့ပါဝင်ခဲ့ကြတယ်လို့မျိုးကန်တယောက်ကပြောပြပါတယ်
ရပါတယ်တော့တိတ်စိတ်ပါအစ်မဟိုမှတ်ဆိုင်ရတစည်းတလေးဖြတ်သွားပါညာအဲ့လောက်ပဲကျန်လာတော့ဒီရပြောတယ်သူ့အင်းငယ်သူပါဝင်ရများတယ်တယောက်နဲ့တယောက်လည်းအတီလေးဟာဘာဒီနေ့အချိန်မထွက်နဲ့ပချင်းမခွင့်နဲ့တိတ်တိတ်စိတ်နေကြအဲ့လိုမျိုးကိုမိသားစုတွေဆိုတော့လည်းဈေးဝယ်မှာဆိုရင်လည်းအိုင်းလေးအချိန်မထွက်နဲ့တခါလည်းမာလာပြီးရအဲ့လိုမျိုးတောင်းကြပါဝင်ရမှာပူပေါင်းပြီးတ
ော့အာနာပိုင်တွေရဲ့တတိပေးချိန်ချမှုတွေရှိနေတဲ့ကြားကအတန်တိတ်တပိတ်မှာဘာကြောင့်ပါဝင်ရတယ်လဲဆိုတာကချင်းပြည်နယ်မြစ်ကြီးနားမြို့ကအထယ်ဆိုင်ပိုင်ရှင်တယောက်ကလည်းအခုလို VOA ကိုပြောပြပါတယ်
မရဒီဆရာမရှင်စနစ်ဆိုးကြီးကိုမဆိုင်ဘူးပေါ့နော်ဆိုင်လည်းမဆိုင်ဘူးဆိုင်လည်းမဆိုင်တဲ့ခါကျတော့ကိုကဒီစစ်မှန်တဲ့ဒီမိုကရေစီကိုလည်းရချင်တယ်ပေါ့ဟိုရှေ့တန်းနေတော့မှလူတွေတော်တော်များများအသက်တွေစွန့်ပြီးတော့အကုန်လုံးဒီမြန်မာနိုင်ငံလွတ်လပ်ရဖို့ပါဝင်ဆင်နွှဲနေကြကိုကအိမ်ထဲမှာပဲနေဖြစ်တာပေါ့ကိုလည်းတသက်သာပါဝင်နိုင်တဲ့လောက်လေးပါဝင်တာပေါ့
အသက်တိတ်တပိတ်ဆင်နွှဲဖို့ချိုတင်ဆော်အောင်မှုတွေရှိသလိုဈေးဆိုင်တွေမဖွင့်ရင်ချိတ်ပိတ်အရေးယူမယ်လို့အာဏာပိုင်တွေကလည်းတတိပေးထားပါတယ်။ဆိုင်တွေကိုအတင်းဖွင့်ခိုင်းလို့သာဖွင့်ကြပေမဲ့ဈေးဝယ်လာသူတယောက်မှမရှိဘူးလို့ရန်ကုန်မြို့တောင်ဥက္ကလပါဈေးကအထယ်ဆိုင်ပိုင်ရှင်တယောက်ကပြောပြပါတယ်
။ဆိုင်မထွက်လို့ရှိရင်ဆိုင်ကပိတ်ခံရမယ်ပေါ့နော်။ဆိုင်မထွက်လို့ရှိရင်ဒီနေ့ထွက်လို့ရှိရင်အဲ့လိုမျိုးသူတို့ကပညာထားတယ်။ဆိုင်ဈေးချင်းမှလည်းဟိုအထိုက်ပေါ့လေကတ်ထားတယ်အဲ့လိုမျိုး။လက်မှတ်တွေပါလေထိုးရတာပေါ့နော်။ဆိုင်ထွက်လိုက်တာ။ကွာရှဲမှုကတော့ရှိတယ်။တယောက်မှဈေးတွေတော့လူတွေကမလာဘူး။ဆိုင်ခွင်းထားတဲ့လူတွေတော့ပဲရှိတယ်။တချို့ကြလို့ရှိရင်လက်မှတ်ထိုးပြီးတော့ပြန်တော့ကြတယ်လို့လည်းရှိတယ်။မားတို့ကကြာလို့ရှိရင်နင်းနေဝေးတော့လေ။အင်္ဂါမပြန်တော့ဘူးဈေးမှလည်းပဲ။
ဒီကနေ့အတန်တိတ်ဆက်လာပြပွဲမှာအဆုံးတက်ဖို့တတ်မှတ်ချိန်၄နာရီနားရောက်ခါနီးမှာတော့ဖြီသူတွေဟာတံပုံးတွေလက်ခုပ်တွေကားဟွန်းတွေပြီးပြီးတော့အတန်တိတ်တပိတ်ကိုအခုလိုဆုံးတက်ထွက်ထားပါလေ။ဆရာနာသိန်းတင်ကဆားလို့ဒီကနေ့ထိလမ်းပေါ်ထွက်ဆန္ဒပြပွဲတွေမပြတ်ရှိခဲ့တဲ့ဖားကံမြို့မှာလည်းညနေပိုင်းမှာလည်းလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ပွဲလုပ်တယ်လို့ဖားကံမြို့ပေါ်ဒေသခံတယောက်ကပြောပြပါဗျ။
ဒီနေ့လုပ်ပါတယ်အခုဒီ၄နာရီလောက်ကြာတော့ဆိုင်နေလူတွေပြန်ပြီးဖြတ်သွားဖြတ်လာပါတော့ဒီမိနစ်ကနေတော့တော်တော်လေးတော့တိတ်ဆိတ်တယ်ဆိုတော့ခဏတုန်းကလွန်ခဲ့တဲ့5မိနစ်ကအခု5မိနစ်ကလူထုအနည်းငယ်တော့လမ်းပေါ်ထွက်ပြီးတော့ဆန္ဒထုတ်ပေါ်လာတော့ရှိတော့ဗောလေ
အခုလိုမြန်မာနိုင်ငံမြို့တော်တော်များများမှာဆရာနာသိမ့်မှုတစ်နှစ်ပြည့်တဲ့နေ့မှာတက်နိုင်တဲ့နည်းနဲ့ဆန့်ကျင်ကြောင်းဆန္ဒထုတ်ဖော်ခဲ့ကြပေမဲ့ပုံမှန်လိုသွားလာကြတဲ့ဒေသတချို့လည်းရှိပါတယ်အဲ့ဒီထဲမှာရခိုင်ပြည်နယ်တွေကမြို့တွေပါဝင်ပါတယ်ဆရာနာသိမ့်မှုဆန့်ကျင်ပွဲတွေတိတ်လုံလေးမရှိတဲ့ရခိုင်ပြည်နယ်မှာရခိုင်ပြည်သူအများကရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ရခိတလမ်းစဉ်တစ်ခုတည်းကိုသာလက်ခံယုံကြည်ထားတာကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဒေသခံနိုင်ငံရေးအချင်းသားဟောင်းတယောက်ဖြစ်တဲ့ကိုစောစောကသူ့အမြင်ကိုပြောပါတယ
်အများစုကလက်ခံထားတာက ULAA တောင်းနေတဲ့လမ်းကြောင်းကြီးတာတူလိုင်းပစ်စ်တောင်းနေတဲ့လမ်းကြောင်းနဲ့အဲ့ဒီတိချပုံစံမျိုးဖြစ်နေတယ်ဆိုတော့လက်ခံတယ်။ပုံမှန်မဖြစ်နေတဲ့ကိစ္စအကိုရိုနာတက်ပြီးတက်ဆမှုမရှိဘူးဆိုတဲ့ခံရင်ကျင်းမျိုးကိုအနုရတဲ့ချိကြတဲ့သူတွေများတယ်သူတို့များများကအဲ့လိုဖြစ်နေတယ်
။အတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်သူတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအပါအဝင်ဒီဇဲဥပဒေတွေနဲ့တရားစွဲဆိုမှဖြစ်ပြီးတော့ပြစ်မှုနဲ့သက်ဆိုင်တဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရွှေပြောင်းနိုင်တဲ့ပစ္စည်းတွေကိုနိုင်ငံတော်ဘန္ဒာအဖြစ်သိမ်းဆည်းမယ်လို့လည်းစစ်ကောင်စီကတတိပေးထားပါတယ်။ဒီကြားထဲကနေပြည်သူတွေအနေနဲ့အာဏာရှင်စန့်ကျင်တဲ့အတန်တိတ်တပိတ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ပါဝင်ခဲ့ကြတာပါ။2022ခုနှစ်မတ်လနဲ့ဒီဇင်ဘာလတွေတုန်းကဆရာနာသိမ်းမှုစန့်ကျင်တဲ့အတန်တိတ်တပိတ်လှုပ်ရှားမှုတွေရှိခဲ့ပြီးအရေးယူခံရသူပစ္စည်းအသိမ်းခံရသူတွေလည်းရှိခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရခြင်း။
မစမြမွန်တင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးဆီယနာသိန်းတနည်းပြည်မှာအတန်တိတ်တပိတ်တွေအပြင်လာမဘော်ထွက်ဆန္ဒပြခဲ့ကြတဲ့အကြောင်းကိုလည်းပြောပြပါအောင်မယ်ဆီယနာသိန်းထားတာတနည်းပြည်တဲ့နေ့မှာအတန်တိတ်ဆန္ဒပြကြသလိုလာမဘော်ထွက်ချီတက်ဆန္ဒပြပွဲတချို့လည်းရှိခဲ့ပါတယ်ရန်ကုန်မန္တလေးကလေးမုံရွာစလင်းကြီးရင်မပင်စတဲ့ဒေသတွေမှာဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြပေးမှာပါခင်ဗျာ
မြန်မာနိုင်ငံနေရာစုံမှာဒီနေ့ဆီယနာသိမ်းမှုတနည်းပြည့်စန့်ကျင်တဲ့အနေနဲ့အိမ်ပြေမထွက်ရတိတ်တဆိတ်နေပြီးအတန်တိတ်ဆန္ဒပြပွဲတွေကြေကြေပြန့်ပြန့်လုပ်ခဲ့ကြသလိုလမ်းပေါ်ထွက်ချီတက်ဆန္ဒပြပွဲတချို့လည်းရှိခဲ့ပါတယ်ရန်ကုန်မြို့မှာမနေ့အစောပိုင်းလုံးကအထွေထွေသပိတ်ကော်မတီကဦးဆောင်တဲ့နီးတဲ့သွေးရင်းရင်လို့ရန်သူမင်းရှိကိုချီတက်ခဲ့ပြီးဆိုရဲခေါင်းစည်းစရန်ကင်ပြီးဆန္ဒပြသူအနေငယ်လမ်းပေါ်ထွက်ဆန္ဒပြကြပါရယ်မနေ့အာယုံတက်ချိန်မှာလဲရန်ကုန်တိုင်းပြည်သူရင်ပြင်ဂိတ်တကားမှာတော်လန်ရေးအတွန့်ရှိပါစေလို့ဒိဗေရတဲ့စရန်ချိတ်ဆွဲခဲ့ကြပါရယ်အတန်တိတ်တပိတ်အဆုံးသက်ပြည့်ရဲ့အချိန်ညနေပိုင်းမှာလဲ ကျောင်းသားသမဂ္ဂအဖွဲ့တွေနဲ့အလုပ်သမားအဖွဲ့အစည်းတွေမြို့နယ်တပိတ်အင်အားစုတွေစုပေါင်းထားတဲ့ဆရာနာရှင်ဆန့်ကျင်ရေးရန်ကုန်အင်အားစုကအင်အား40ကျော်လောက်နဲ့ငါတို့ညင်ညင်ငိမ့်မယ်ငါတို့လှုပ်ချင်လှုပ်မယ်ငါတို့မျိုးငါတို့ပိုင်တယ်ဆိုတဲ့ခေါင်းစည်းနဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတင်းကျပ်နေတဲ့ကြားကဆန္ဒပြကြတဲ့အကြောင်းကိုတပိတ်ခေါင်းဆောင်ဦးကအခုလိုပြောပြပါတယ်
။ကျွန်တော်ဒီနေ့တော့ပေးပေါင်းပေးရတယ်။ကျွန်တော်နိုင်ငံကဆက်နေတဲ့အောက်ကြောက်ကြတယ်။ဒါပေမဲ့ပြည်သူတွေကိုရောကျွန်တော်ကပြည်သူတွေကဆန္ဒဆောက်အကုန်လုံးတွေကပါဝင်ကြရတယ်နော်။ပြည်သူတွေကဆန္ဒဆောက်ကိုတပိတ်မှာပါဝင်ခဲ့တယ်လို့ကျွန်တော်ဒီကနေ့ရှိတယ်။ကျွန်တော်ညီအစ်ကိုအားပေးတယ်နော်ကျွန်တော်အမျိုးတော်ကတပိတ်လိုက်စားပြီးအနေနဲ့ကတော့ပြန်ဆိုင်နေတယ်ရုပ်ရှင်တန်းတစ်ခုကျွန်တော်တို့ကပုံထားခဲ့တယ်။ဒါကပါပါဆွေးနေတယ်ကကျွန်တော်ပြောခဲ့တယ်လေ။ကျွန်တော်ကအတန်လေးတိတ်ဆန်းဆန်းတိုက်ဆိုတာကျွန်တော်ဒီတက်ချင်းတော့နဲ့ကျွန်တော်ကအဲ့ဒါအမျိုးတော်အရင်းကမှကျွန်တော်တို့ကတော့ပဲ။အဲ့ဒီနေ့ကျွန်တော်ကကျွန်တော်ကဘယ်လိုလဲကျွန်တော်ကလည်းလိုက်ပြန်လိုက်နေတာ။ဘယ်လိုလဲကျွန်တော်ပိုင်ဆိုဒီကောင်ကောင်ကိုကျွန်တော်ကစောပေါင်းကြီးဆက်နိုင်ရတဲ့ဒိဋ္ဌိနဲ့ဆောင်ရွက်လိုက်တာဖြစ်တယ်နော်။ဒါကဒီလိုပုံစံမျိုးနဲ့ဒါကျွန်တော်ဒီနေ့မှာပြောတယ်။ဒါဆန်းဆန်းဆက်အပြီးကကျွန်တော်ကဒီလိုဆောင်ရွက်တဲ့ဒိဋ္ဌိကိုကျွန်တော်ပုံစံရအောင်
။မန္တလေးမြို့မှာလည်းဒီကနေ့မနေ့10နာရီမှာအတန်တိတ်တဲ့ဒိဋ္ဌိတွေမစတင်ခင်ဆန္ဒပြသူအနေငယ်လမ်းမော်ထွက်ပြီးဆရာနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါရယ်။စစ်တပ်အာဏာသိမ်းနှစ်ပတ်လည်နေ့မှာဆန္ဒပြတာနဲ့ပတ်သက်လို့မန္တလေးတပိတ်အင်အားစုဦးဆောင်သူတို့ဖြစ်တဲ့ကိုသူရအောင်ကဖွေဖွေကိုအခုလိုပြောပါတယ
်မန္တလေးမှာဒီနေ့အနာသိမ်းတနေ့ပြည့်တဲ့အနေနဲ့ဒီနေ့ဒီချိန်ကြီးကျွန်တော်စစ်ကောင်စီလုံးဝအုပ်ချုပ်လို့မရသေးဘူးရဲ့အကျိုးအကြောင်းပြည်သူတော်လှန်ရေးရေးချိန်ကြီးဆက်လက်ပြီးမြင့်တင်မှုအတွက်ကျွန်တော်တပိတ်တွေထွက်ခဲ့ကြကျွန်တော်ကဒီနေ့ကတော့ပြည်နေနဲ့ဆန့်ကျင်ပတ်မှာဒေကောင်နေရဲလွဲဆိုကောင်းကြီးစားတာအသုံးပြုခဲ့ပါတယ်မန္တလေးတပိတ်အင်အားစုလက်ရှိပေါ့တော့ကျွန်တော်တို့ဘောဆာဘိုင်းတော့ဒီကာလာရင်တော့အစ်ကောင်စီကအတူတည်ရဲလဲလို့ကျွန်တော်တို့ကြွကြော့ကျွန်တော်တို့ကြွကြော့ခင်ပါကျွန်တော်တို့ကလည်းဒီနှစ်ကတော့ကျွန်တော်တို့ဟိုနိုင်ငံနိုင်ရမယ်ဆိုရင်ရည်မှန်းချက်တွေနဲ့အဲ့တော့ကျွန်တော်တို့ဘက်ကပြန်ပြီးတော့မျိုးထုတ်တယ်ဆိုတဲ့သဘောပေါ့အဲ့တော့ဒီသူနဲ့ဆန့်ကျင်ဘက်မှာပဲကောင်းနေရဲလဲဆိုတဲ့စာသားနဲ့ကျွန်တော်တို့ထွက်ခဲ့ကြပါတယ
်စကိုင်းတိုင်းထဲမှာလည်းဒီကနေ့အာရုံဦးအချိန်မှာမုံရွာတက်သူចောင်းသားများတမကနဲ့လက်ဗရောင်းတောင်ပင်မတပိတ်စစ်ကြောင်းတို့ပူပေါင်းပြီးဆင်အနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ချီတက်ဆန္ဒပြကြတဲ့သူတွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကဝန်းရံပြီးလုံခြုံရေးယူပေးခဲ့ကြတာပါ။မုံရွာမြို့ထဲမှာတော့စားဆောင်တွေဖြန့်ဝေကျဲချတာတွေလုပ်ခဲ့ကြပါတယ်။မုံရွာလူထုတပိတ်တိုက်ပွဲဦးဆောင်ကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့မချောစုဆန်ကဒီတနေ့အတွင်းဆင်အနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကနေလူထုအနေနဲ့ Federal Democracy နဲ့ပတ်သက်တဲ့အသိအမြင်တွေပို့ရလာတယ်လို့ပြောပါတယ်။
အဒီကကလာတဲ့မှာဒီလူကအစောပိုင်းကလာတဲ့မှာဆိုလို့ရှိရင်ဆင်နာရှင်ကိစ္စကြီးတစ်ခုလဲဟိုပဲရှင်းရှင်းကိစ္စကြီးပေါ့သူတို့ဒီဆင်နာရှင်ရဲ့ဒီမြောက်အုပ်စုကိစ္စကြီးပဲခုတည်ရဲ့ဖက်ဒရယ်ဒီမိုကရေစီနဲ့ပတ်သက်တာမျိုးဒီလူစိတ်ထဲမှာအာတိကျတဲ့ခင်မာတဲ့စိတ်မှန်းချက်တွေမရှိကြဘူးပေါ့နော်ဒါပေမဲ့လို့ဒီမြောက်ကလာတဲ့မှာဒီနောက်ပိုင်းတော့အရင်အရှင်ဖြစ်လာတဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီလူအနေနဲ့ဆင်နာရှင်ကိစ္စကြီးတော့မရောဖက်ဒရယ်ဒီမိုကရေစီပေါ်ပေါက်ရေးရပါဘူးဒီလားဒီအဲ့လိုပါတပါးလေး
စစ်တပ်အာဏာသိမ်းကလေးကနေစဉ်ဆိုသလိုလမ်းပေါ်ထွက်ဆန္ဒပြပွဲတွေရှိနေတဲ့ကလေးမျိုးမှာလည်းဆရာနာသိမ်းဆန့်ကျင်ဆန္ဒပြခဲ့ကြတာဒီကနေ့ဆိုရင်လျှက်ပေါင်း359ရက်ရှိခဲ့ပါပြီ။ပြစ်ခတ်ဖြိုခွဲမှုတွေကြားကနေစဉ်မပြတ်ချီတက်ဆန္ဒပြနေကြတာပါ။ကလေးမျိုးသမီးမှာပါဝင်သူတို့ကသူ့ရဲ့ဆရာနာရှင်ဆန့်ကျင်ဆန္ဒပြမှုနဲ့ပတ်သက်လို့ခံစားချက်ကိုအခုလိုပြောပြပါတယ်
။ဒီဟောပေါ့နော်ဒီတို့မဆောင်ခေါ်ဒီတန်ကရှိပါရောရေးခင်းတော့လည်းကိုယ်ပြခဲ့ကြတယ်ပေါ့နော်ပြခဲ့ကြတယ်အဲ့မှာဒီလူကြီးအများကြီးတော့နော်ဒီနှစ်ငါးလုံးတော့လို့ပဲဒါပေမဲ့ပြစ်ခတ်မယ်ဖြိုခွဲမယ်ဆိုတာနဲ့နောင်တွေကစာပြီးလုံးဝပြုတ်သွားတယ်ပေါ့ဒီမိတ်တလိုင်းကြီးမှကြာတော့ဒီလိုမဟုတ်ဘူးပေါ့နော်ဒီလူငယ်တွေရောဒီလိုပြစ်ခတ်နေကြကြတယ်နေခုချိန်ကြီးရှိတော့ပေါ့နော်နေရာအနှံ့ပေါ့အခုဆိုရင်ဒီဆိုင်တိုင်းနေရာတချို့အဲတကယ်လို့တခြားပဲဒီလိုပို့ပြီးတော့အားကောင်းလာပေါ့နော်ဆန္ဒပြတာကြီးကဒီဘက်မှာလည်းအဲ့လိုမျိုးအားကောင်းဖို့တဲ့ကြိုးစားနေပါလေ
ဆလင်းကြီးရင်းမပင်ရေပြူရွှေပူစတဲ့ဒေသတွေမှာလည်းအာနာရှင်ဆန့်ကျင်ရေးဆရာနာသိမ်းမှုတစ်နှစ်ပြည့်တဲ့နေ့မှာအတန်တိတ်တပိတ်စတဲ့နေ့အချိန်မတိုင်မီနဲ့အတန်တိတ်တပိတ်ကြီးဆုံးချိန်တွေမှာခြိတဲ့ဆန္ဒပြခဲ့ကြပါတယ် ဆရာနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြကြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာတွေဖမ်းဆီးတာတွေလုပ်ခဲ့ပေမဲ့လို့အာဏာသိမ်းမှုတစ်နှစ်ပြည့်တဲ့အထိဆန့်ကျင်ဆန္ဒပြပွဲတွေကတော့ဆက်ရှိနေဆဲဖြစ်ပါတယ်ရှင်
။မခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာဆရာနာသိမ်းတစ်နှစ်ပြည့်အထူးဆွေးနွေးကောင်းကိုလည်းတင်ပြပေးတော့ပါမယ်။အခုတော့စစ်ကောင်စီထောက်ခံပွဲအတွင်းပောက်ကွဲမှုဖြစ်ခဲ့လို့တေဆုံးဒဏ်ရာရခဲ့တဲ့တဲ့င်းကိုပြောပြပါမယ်။ဆရာနာသိန်းတနစ်ပြည်တဲ့ဒီနေ့မှာမြန်မာနိုင်ငံဒေသအနှံ့မှာတပ်မတော်ထောက်ခံပွဲတွေကိုလည်းလုပ်ခဲ့ကြပါတယ်။ရှမ်းပြည်နယ်ရှေးပိုင်းတာချီလေးမြို့မှာတပ်မတော်ထောက်ခံပွဲလုပ်နေခြင်းဘုံပေါက်ကွဲမှုဖြစ်ခဲ့လို့လုံခြုံရေးတွေဘက်ကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ပောက်ကွဲပစ်ခတ်မှုတွေကြောင့်တဦးတည်းမနဲ့တေဆုံးပြီးတော့20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ။
စစ်အာဏာသိမ်းတာတနည်းပြတဲ့ဒီကနေ့ဖေဖော်ဝါရီလတရက်မှာမြို့ကြီးတွေမှာသမကမြို့ငယ်နေရာစုံမှာစစ်ကောင်စီနဲ့စစ်တပ်ထောက်ခံပွဲတွေလုပ်ကြပါတယ်။ရှမ်းပြည်နယ်တချီလေးမြို့မှာတပ်ထောက်ခံတို့တရားဝန်ကျင်နေ့လယ်ပိုင်းကအစီတန်းလှည့်လည်နေချိန်အထက်ကတချီလေးကျောင်းအကျော်လောက်မှာပုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပြီးတော့စစ်တပ်နဲ့ရဲတွေဖက်ကတနက်နဲ့ပြစ်ခတ်6လနာတွေလုပ်ခဲ့တယ်လို့မြင့်မြင့်တွေ့သူဒေသခံတို့ကပြောပါတယ
်။သူတို့တောက်ကောင်မှတော့ဘုတ်တော့ကလူစုများတော့မနဲ့ကြရပဲအဲသူတို့တောက်ကောင်မှတရားကြော်လာပဲရှိနေကြသူတို့သမတဲ့လူကမရနိုင်မရနိုင်ဆောင်းဆောင်းကနေစနစ်ကြော်သွားတာပဲစနစ်ကြော်မှသူတို့ဖတ်တဲ့ချိန်မှာသူတို့ကျောင်းတရားတစ်ခုပေါ့ဖတ်ပြီးသူတို့ချင်းနေပိုင်းနဲ့သူတို့ကဒီနေ့ကိုင်းသွားကြတဲ့ချိန်ကျောင်းအရှိတောင်းစီရောက်တော့ပြစ်ခတ်တာနဲ့ကြားတော့ကျွန်တော်လည်းပြန်ပြေးရတာပေါ့ကျောင်းအဲ့မှာတော့ပေါ့ဆန်ကျင်နဲ့အပြင်သွားနေချိန်ဟိုတော့မှပုံဆွဲပြီးတော့သူတို့ကပြစ်ခတ်နေကြတာလုံးလုံးနဲ့ပြစ်နေတော့သူလည်းပြန်ပြေးရတာပေါ့ကျွန်တော်မြန်မာနိုင်ငံကတော့ပြောရအောင်ဟိုအခုလာတဲ့ချိန်တော့သူတို့ကရောက်ဝတ်နေပုံကုန်လို့စကားရတော့ပုံမှန်တော့တော့မှာလမ်းတိုင်းမှာပြောင်းနှစ်ယောက်သုံးယောက်အဲ့လို6ချချတာစတာပြတဲ့တော့ဒီလိုလေကျွန်တော်တို့ချစ်ပြီးသွားနေပြစ်အဲ့လိုပြစ်ခတ်ပြီးသွားနေစကားတွေပါတယ်အကုန်လုံးစကားတွေကတက်လာကြတာပဲအဲရှောင်းမကောက်ဘူးတော့တယ်
ပောက်ကွဲပြစ်ခတ်မှုကြောင့်တပ်ထောက်ခံပွဲမှာခြေတက်နေကြသူတွေထက်ကတဦးထက်မနည်းတည်ဆုံပြီးတော့20ကျော်တန်ရာရခဲ့ပါတယ်တရားရသူတွေကိုကုညီကယ်ဆယ်ရေးပရဟိတအဖွဲ့တွေကတာချီလိပ်ပြီးသူဆေးရုံကြီးစီကိုအရေးပေါ်ခေါ်ဆောင်သွားတယ်လို့ကုညီခဲ့သူတို့ကပြောပါတယ်
။ဒီဆုံးတဲ့လူကတယောက်လားနှစ်ယောက်လားပဲအရှိပါတယ်ခင်ဗျာ။ကျန်တာတော့မရှိမကြားဘူးဗျ။အခုတာချီလိပ်ပြီးသူဆေးရုံမှာတော့တရားရတဲ့လူကတော့20ကျော်ဝန်းကျင်လောက်တည်းရှိတယ
်။တက်မတော်ထောက်ခံပွဲမှာဘုံကွဲပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့အခင်ဖြစ်ပွားတဲ့လမ်းကိုပိတ်ဆို့ထားတယ်လို့သိရပါတယ်။လမ်းပေါ်ဖြတ်သွားဖြက်လာလို့တဲ့လူငယ်မန္တမကိုလည်းခေါ်ယူရိုက်နဲ့စစ်စစ်ရာတွေလုပ်နေတယ်လို့မြို့ရဲ့အခြေအနေကိုဒေသခံတို့ကပြောပါတယ်
။အဲတချို့တချို့ကလည်းငယ်ရကြတော့လေသူစီးပွားကုစီးပွားလို့လုံးမနေကြတာလို့သူတို့ဘုံကွဲဖြစ်ခတ်တာကြီးတော့သူတော့တိတ်သွားတာပေါ့ဒီနိုင်ငံက။ချလာတော့ကောင်းကြီးတွေတိုင်းလာရင်ဆိုင်နဲ့ပြီးတော့အဲ့လိုဖမ်းလာတော့ပြီးတော့သူတော့ကြားနေကြတော့ကျောင်းထဲမထွက်ရတော့အိမ်ကနေနေရတယ်
တချီလေးမြို့နယ်အတွင်းမှာစစ်အာဏာသိမ်းတဲ့နှစ်ပြည့်အတန်သိက်ဆန္ဒပြဆင်နွှဲသူတွေလည်းရှိပါတယ်။တချီလေးမြို့နယ်တွင်လူအသွားအလာနည်းနည်းပါးပါးလာရှိပြီးတော့တတော်များများကအိမ်ပြေမထွက်ကြပါဘူး။စစ်ကောင်စီရဲ့ဖိအားပေးမှုကြောင့်စီးဆိုင်တတော်များများတွေဖွင့်ခဲ့ကြရပါတယ်။အတန်သိက်တပိတ်မှာပါဝင်သူတွေကိုအကြမ်းဖက်မှုတပ်ဖြည့်ဥပဒေနဲ့အရေးယူမယ်လို့စစ်ကောင်စီကတတိပေးထားချင်းတပ်ထောက်ခံပွဲတွေကိုတော့မြန်မာနိုင်ငံအနှံ့နေရာအတော်များများမှာလုပ်ခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။
နားလောင်တင်ပြပေးခဲ့တာပါခင်ဗျာဗီဒီယိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်ခင
်ဗျာဗီဒီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်view in မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါရဲ့နော်။ view in American တန်ရဲ့ရုပ်သံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
တော်ရရှိနော်နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာတော့ဆီယနာတင်မှုတနည်းပြသွားတဲ့အပေါ်လက်ရှိနိုင်ငံရေးအခင်းအကျင်းမှာပါဝင်သူတွေနဲ့ဥကြောဆန်သားဆွေးနွေးသုံးသပ်ထားတဲ့အထူးအစီအစဉ်ကိုတင်ပြပေးသွားမှာဖြစ်ပါတယ်အဲ့ဒါကိုမတင်ဆက်ခင်အခုအရင်ဆုံးကချင်နဲ့ရှမ်းပြည်နယ်တွေအတွင်းကတိုက်ပွဲအခြေအနေကိုပြောပြပါမယ် စစ်တပ်ကအာဏာသိမ်းတနည်းပြတဲ့နေ့မှာကချင်ပြည်နယ်မြစ်ကြီးနားပူတာအိုမြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်နမ်ခမ်းမြို့တွေမှာပောက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့ပါတယ်။ပူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်စခန်း300လောက်ကိုကချင်လက်နက်ကိုင် KIA ကတိုက်ခတ်ခဲ့ပြီးစွန်ပြန်စခန်းကိုသိမ်းယူခဲ့တဲ့အကြောင်း KIA ဘက်ကအတည်ပြုပါတယ်။ကချင်နဲ့ရှမ်းမြောက်ဒေသကအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြပေးပါပါခင်ဗျာ။
ဒီနေ့ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာနိုင်ငံဒေသအနှံ့အပြားမှာအာဏာသိမ်းတာကိုကန့်ကွက်တဲ့အတန်တိတ်သပိတ်နဲ့စစ်တပ်ကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲတွေကျင်းပနေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ဘုံပေါက်ကွဲတာတွေပြစ်ခတ်တာတွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီနေ့မနက်အစောပိုင်းကကချင်ပြည်နယ်မြစ်ကြီးနားမြို့လေကုန်းရပ်ကွက်ကအမှတ်30ရဲတပ်ရင်းစခန်းရဲ့ဂိတ်မှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအဲ့ဒီနောက်ဖြစ်ပွားတဲ့ပြစ်ခတ်မှုအတွင်းမှာပဲလေကုန်းရပ်နဲ့ဆက်ဆက်နေတဲ့ကျွန်းပင်သာရက်ွက်ကအသက်9နှစ်အရွယ်ကလေးတဦးသေဆုံးခဲ့ပါတယ်။မြစ်ကြီးနားမှာဒီလိုကလေးတဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်ကိုမြို့ကန်တဦးက VOA ကိုအခုလိုပြောပါတယ်
။ဒီခတ်မှုကတော့မနေ့9နာရီ50လောက်ပါပဲ။ဒါသမတ်30ခုရဲတပ်ရင်းရှိတကားတော့ဖြစ်ခတ်ဖို့မှာပေါက်ပွဲမှုတူအဲ့ဒီကတော့ဒီခတ်မှုဖြစ်သွားတယ်။အဲ့လိုလမ်းမကြီးဝဲရဒီမှာ6ဒီခတ်သွားတဲ့ပုံစံရှိတော့ပေါ့။အဲ့တဲ့ကိုမင်းကြီးရဲ့ကလေးကိုသမတ်ဒီကံပေါက်ပွဲသွားတော့ပေါ့နော်။
ဘုံဖောက်ခွဲတာဘယ်အဖွဲဆိုတာမသိရသေးသလိုကလေးတွေဆုံးတာလည်းဘသူလက်ချက်ဆိုတာတေချာမပြောနိုင်သေးကြောင်းမြကြီးနားမျိုးကံကပြောပါတယ်ဒေတာရင်းမီဒီယာတချို့ကတော့ PDF ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲတပ်ရင်းကိုဘုံခွဲပြီးတဲ့နောက်ရဲတပ်ရင်းကပြစ်ခတ်တာကြောင့်ကလေးတွေဆုံးရတာဖြစ်ကြောင်းဖော်ပြတာတွေရှိနေပါတယ်ကချင်ပြည်နယ်ပူတာအိုမျိုးနယ်ထဲမှာဒီနေ့တိုက်ပွဲ300လောက်ဖြစ်ခဲ့တယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
စုံပြာဆိုရဲခိုင်းရဲ့ now ဘုတော်ဦးတဲ့ပြည်တော်မဝဲပေါ့နော်အဲလုံချာရဆိုရဲသက်ခိုင်းရဲ့နောက်တစ်ခုရှိရတော့ဒီစုံပြာနဲ့ဒီမလိခတဲ့မှာညာကျွန်တော်တို့ခေါ်နေပြောမယ်ဆိုလို့ရှိရင်တော့ရှင်ကပ်ပွန်ရှင်ကပ်ပွန်လို့ပြောတယ်အဲ့မှာဖြစ်တဲ့ post တွေရှိတယ်အဲတမ်တော်ကြတာအဲ့ဒီသုံးမြာမှာဝင်ကြည့်တယ်ဝင်ပတ်တယ်ဆိုတဲ့တင်ရပါတယ်ဒီမှာ
ဒီနေ့နေ့လယ်ပိုင်းလောက်ကအခြေအနေကိုဗိုလ်မှူးကြီးနော်ဘူးကပြောပြတာပါအခုလိုကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေသလိုရှမ်းပြည်မြောက်ပိုင်းမှာလည်းဖြစ်ပွားခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့အခြေဆိုင်စစ်ကောင်စီတပ်ရဲ့ဗျူဟာကုန်းကိုမနေ့၈နိုင်လောက်ကလက်နက်ကင်အဖွဲ့တွေလာရောက်ပစ်ခတ်တာရှိခဲ့ကြောင်းနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းအမျိုးသမီးတဦးထိခိုက်ခဲ့ကြောင်းကုတ်ခိုင်မြို့ကန်တဦးကပြောပါတယ်
အဲ့ဒီကိလနဲ့ညီကံလေတော့အဲ့လိုပဲတားလိုက်ရှိနိုင်ရောကနေရှေခွဲလောက်ကြည့်နှစ်ဖက်အပြားလမ်းဖြစ်တဲ့ပုံမျိုးပဲဗ
ျရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့အခြေဆိုင်စစ်တပ်စခန်းကိုအမိမတိလက်နက်ကင်တစ်ဖွဲ့ကလာရောက်ပစ်ခတ်ခဲ့ကြောင်းနဲ့စစ်တပ်ကပြန်လည်ပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်ဗိုလ်မှူးကြီးနော်ဘူးကတော့ကိုခိုင်မြို့မှာ KIA နဲ့တိုက်ပွဲဖြစ်တဲ့တရင်ကိုကြားပေမဲ့နန်းခမ်းဘက်မှာတော့ TNL တောင်းပလောင်အဖွဲ့နဲ့ဖြစ်နိုင်ကြောင်းပြောပါတယ်ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားအတည်ပြုချက်တော့မရသေးပါဘူးခင်ဗျာ
။ကိုငင်းချန်းတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အာနာသိန်းတနစ်ပြည်အထူးစွနေခန်းကိုတင်ပြပေးပါမယ်။စစ်တပ်ကဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဖြစ်တဲ့ဆိုတဲ့အာနာသိန်းယူမှုဟာ2008ဖွဲ့စည်းပုံအရအသက်ဝင်ခဲ့တဲ့မဆုတ်မပုတ်ဒီမိုကရေစီလုံးဝချုပ်ငြိမ်းသွားစေတယ်လို့လူတိုင်းလူလူကယူဆနေကြပါတယ်။ဒီအခြေအနေကနေဒီမိုကရေစီလမ်းကြောင်းစီပြန်လည်တည်လှမ်းနိုင်ဖို့ဘာတွေလိုအပ်ပါသလဲ။ဘလို့နီလန်းနေရှိနေပါသလဲအဲ့ဒီနီလန်းနေထဲမှာမှလက်နက်ကင်လမ်းစဉ်ကရောဘလောက်အရေးပါပါသလဲရှင်တန်လှုပ်ရှားနေကြစေနိုင်ငံရေးသမားတွေဖြစ်ကြတဲ့ပြည်သူပါတီခေါင်းဆောင်ဦးကိုကိုကြီး NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ KNU အတွင်းရေးမှူးဖတိုစောတာတို့မှုတို့နဲ့ဦးကျော်သန္တာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့အားလုံးသူကျေးဇူးတင်ပါတယ်ကိုကိုကြီးမဆင်မဖတိုတာတို့မှုကျွန်တော်ဒီကိုအခုလိုဝင်ရောက်ဆွေးနွေးရတဲ့အတွက်ကြောင့်ဒါဟာနမနာမှာစစ်တကအနာသိင်းပြီးတင်းမြောက်နေပေါ်လေတင်းမြောက်ကာလမှာအဲ့ဒီဟာကိုပြန်ပြောင်းသုံးသပ်တဲ့ဆွေးနွေးပဲဖြစ်သလိုဘယ်လိုအဖြေရှာကြမလဲခပောက်ဘယ်လိုလုပ်ကြမလဲရှေ့ဆက်ပြီးတော့ဘယ်လိုဖြစ်လာနိုင်လဲစသဖြင့်ကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်မေးသိတဲ့ချင်းနဲ့မေးခွန်းတစ်ခုကပါလဲဆိုတော့စစ်တကအနာသိင်းနဲ့သူတို့ကတော့ justify လုပ်တယ်ဟာသူတို့ကဖွဲ့စည်းပုံဥပဒေနဲ့အညီလုပ်တယ်ဒါသူတို့လို့တိုင်းပြည်ကိုကောင်းအောင်လုပ်ဖို့အတွက်ဖြစ်တဲ့ဒီမိုကရေစီလမ်းကြောင်းကိုအမှန်ဖြစ်အောင်တက်မှတ်ပေးဖို့လုပ်တဲ့ဆိုပြီးအကြောင်းမျိုးမျိုးပြပါတယ်ဆိုတော့လူတိုင်းကလက်မခံကြတာတွေးရပါတယ်ဆိုတော့သူတို့ပြောတဲ့ justification မှာလက်ခံနိုင်တဲ့အစိပ်ပိုင်းတစုံတရာရှိရလို့မျိုးထင်ကြပါလားအဲ့ဒါကိုကျွန်တော်နည်းနည်းလေး account မြင်ဖို့ကြိုးစားပြီးကြီးကြမယ်ဆိုရင်ဘယ်လိုမြင်ရမလဲခင်ဗျာကိုကိုကြီးစဆွေးနွေးပါလားခင်ဗျာတကယ်ဟုတ
်အရင်ဆုံးကတော့အရင်ဆုံးကတော့စပြောရင်ကျွန်တော်တို့တစ်ချောင်းလုံးပြောလာတာကဖွဲ့စည်းပုံခြေခံဥပဒေအကျက်တဲဆိုတာကိုကျွန်တော်တို့တောက်လျှောက်ပြောလာခဲ့ပဲပေါ့လေအဲကျွန်တော်တို့ဆိုရင်2005ပြန်လွတ်လာပြီးညောင်နှစ်ပင်ကြီးလာကန်လောက်ကတည်းကဒီတစ်ဖက်သက်ရေးဆွဲနေတဲ့ဟာကိုတောက်လျှောက်ဝေဖန်ထောက်ပြတဲ့အတွက်ကြောင့်ပဲကျွန်တော်တို့ဒါ65နှစ်နဲ့6လပေါ့နော်ဒါထောင်ချခံခဲ့ရတယ်အဲ့တော့အဲ့ဒီကနေပြီးတော့ရုတ်တိုက်ဆွဲသွားလိုက်တဲ့ကိစ္စကဒီဖွဲ့စည်းပုံခြေခံဥပဒေဆိုတာတကယ်ကတော့ဟိုအုပ်ချုပ်သူနဲ့ပြည်သူတွေနဲ့နောက်တကဒီအာဏာခွဲဝင်မှုဒီအာဏာသုံးရပ်ခွဲဝင်မှုအစရှိတာတွေကိုဟိုသဘောတူညီချက်ဖြစ်တဲ့တကယ် political pact ဖြစ်တဲ့သို့တော့သူက political pact မဖြစ်ဘဲနဲ့ဒီဖွဲ့စည်းပုံကိုဟိုကျင့်သုံးလာတဲ့အခါကျတော့ပထမ5နှစ်မှာကတည်းကလွတ်တော်နဲ့အစိုးရနဲ့ပုတ်တိုင်မှုထိတွေ့မှုတွေဖြစ်ခဲ့နောက်5နှစ်မှာလည်းတခါဆက်ပြီးတော့ကျွန်တော်တို့ဟိုအရက်ဖက်စစ်ပြက်ပြဿနာလည်းဆက်ပြီးကြုံရတော့ဒီဖွဲ့စည်းပုံကို၌ကနိုင်ငံရဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အဆုံးမှာနောက်ဆုံးအခုလိုမျိုးဒါစစ်တပ်ကအာဏာသိမ်းတယ်သူ့ဘက်ကဒါကိုဖွဲ့စည်းပုံရအာဏာထိန်းတယ်လို့ပြောပြင်မဲ့လို့ဒါဒီဖွဲ့စည်းပုံရဲ့အားနည်းချက်ခြွေရင်းချက်တွေကြောင့်ဒီအခြေအနေကိုရောက်လာခဲ့တယ်လို့ဒါကျွန်တော်တို့မြင်ပါတယ်ဒါတော့ဟိုပထမအဆင့်ပေါ့လေဒါကျွန်တော်စပြီးဆွေးနွေးချင်ပါတယ
်ဟုတ်ကဲ့အဲ့တော့ဖွဲ့စည်းပုံဟာအင်္ဂလုံး separate နေရာမှာ foundation ချတယ်လို့ပဲပေါ့ခင်ဗျာ foundation မကောင်းရင်တော့အင်္ဂါတရှိမခံနိုင်ဘူးကိုယ်ကပြက်ဒီကပြက်ယူရင်းပြက်စီလာမယ်ဆိုတော့တိုင်းပြည်ဟာလည်းပဲဖွဲ့စည်းပုံမှာအများကြီးမူတည်ပါတယ်ဆိုတော့အခုမဇ္ဈိမာတို့ကဒီဖွဲ့စည်းပုံများရွေးကောက်တင်ရောက်ခြင်းခံရတဲ့လွတ်တော်ပုံစံတွေဖြစ်လာကြတယ်အဲ့ဒီခါမှာသူတို့ကဒီအပြစ်ရှာတာကတော့ဖွဲ့စည်းပုံတော့မထိုးပြဘူးဒါပေမဲ့အဲ့ဒီဖွဲ့စည်းပုံများလောက်တဲ့ရွေးကောက်ပွဲမှာဘာမှမလုပ်တဲ့ဆိုပြီးတော့သူတို့ပြောလာတာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးဇင်မာနဲ့ဆွေးနွေးပါအဲ့ဒီကိစ္စဘယ်လိုပြန်ပြောလို့ပါလဲသူတို့ရဲ့အကြောင်းပြချက်က
အဓိကတော့လေဒီရွေးကောက်ပွဲမှာမတမာမှုဖြစ်တယ်ဆိုလို့ရှိရင်လည်းပဲတစ်ချက်ပြန်ကြည့်မယ်ဆိုလို့ရှိရင်တော့ပေါ့နော်ကျွန်တော်တို့ဝင်ရောက်ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲရဲ့ပေးထားချက်တွေပေါ့နော်ဒီပေးထားချက်တွေအကုန်လုံးကကျွန်တော်တို့စိတ်ကြိုက်လုပ်ခဲ့တဲ့ပေးထားချက်တွေရောမဟုတ်ဘူးရှင်ဒါ2008ဖွဲ့စည်းပုံစရေးဆွဲတာရောနော်ဒီရွေးကောက်ပွဲဥပဒေပြဋ္ဌာန်းတာတွေရောအကုန်လုံးကပြောရလို့ရှိရင်တော့ဒါတက်မတော်ကပဲနိုင်ငံရေးဥဆောင်မှုခန်းခံနာမှာပါရမယ်ဆိုတဲ့ foundation ပေါ့အခြေခံစဉ်းစားချက်เนาะဒီစဉ်းစားချက်ပေါ်မှာအခြေခံပြီးတော့ပဲဒီမသားလောက်လို့ပြောရမယ်ဖွဲ့စည်းပုံအခြေခံဥပဒေပြီးရင်သူနဲ့ကန့်ညီမဲ့အဲရွေးကောက်ပွဲဆိုင်ရာဥပဒေညဥပဒေမျိုးသူတို့စိတ်ကြိုက်ရေးဆွဲထားခဲ့တာဖြစ်တယ်ပေါ့เนาะဆိုတော့အဲ့ဒီစိတ်ကြိုက်ရေးဆွဲထားခဲ့တဲ့ပေးထားချက်တဲမှာပဲကျမတို့ကဝင်ရောက်ရှင်ပြန်ရတာဖြစ်တယ်ပေါ့เนาะဒါတိတ်ချက်ပေါ့ဆိုတော့ဒီကိုဝင်ရောက်ရှင်ပြန်တဲ့ခါမှာ2015တုန်းကလည်းအဲနိုင်ခဲ့တယ်ဆိုတော့ရွေးကောက်ပွဲတွေကို2020ပေါ့နော်2020မှာလည်းပဲဒီအတိုင်းပဲကိုဗစ်ကာလဖြစ်နေတဲ့အတိုင်းအောင်ဒါပြည်သူလူထုကဘလောက်ထိပေါ့နော်ဟိုရွေးကောက်ပွဲအပေါ်မှာအထူးအဖြစ်တော့သူတို့ပေါ့နော်အရင်ရင်ရှိခဲ့တဲ့ဘဝအခြေအနေတွေကိုပြန်မသွားချင်တော့ဘူးနောက်ပြန်လှည့်တာမျိုးမဖြစ်ချင်တော့ဘူးဒါကြောင့်မို့လို့ဟိုကိုဗစ်ဖြစ်နေစဲကာလမှာကိုပဲကျွန်တော်တို့တော့မှဒါအောင်အောင်နိုင်ရေးတို့ဘာလို့ဆိုလို့ရှိရင်ဒါရန်ကုန်မှာဆိုလို့ရှိရင်ပြည်ပြောပါပါပေါ့နော်လုတ်ခဲရတာမဟုတ်ဘူးတကယ်တကယ်ကျတော့ဒါ online ကနေပြီးတော့ကျွန်တော်တို့လုတ်ခဲရတာရှိရဲနောက်ပြီးတော့ဒီကိုဗစ်ဆိုင်ရာကန့်သတ်ချက်တွေနဲ့ဆောင်ရွက်ခဲ့ရတာရှိရဲပေါ့နော်ဒီရွေးကောက်ပွဲဆိုလို့ရှိရင်လည်းဒီကိုဗစ်နဲ့ကန့်ညီတဲ့ campaign မျိုးပဲလုပ်ရမယ်ဆိုတဲ့ rules အသစ်တွေလည်းထုတ်ပြန်ခဲ့တာရှိရဲအဲ့တော့ဒီကြားထဲကပဲကျွန်တော်တို့ကပြောရမယ်ဆိုလို့ရှိရင်အောင်နိုင်ရေးကိုလုတ်ခဲ့တယ်ဆိုတော့တစ်ဖက်ကလည်းပဲပြန်ကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုကဒီကြားထဲကမဲပေးတဲ့နှုံးနဲ့မဲပေးလို့တဲ့စိတ်ဆန္ဒကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့ဟောပါတော့ဒီသဘောထားယက်တီချက်နဲ့ရွေးကောက်ပွဲရှားလက်တွေဟာမကွာဘူးလို့ကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ဖက်မှာလည်းပဲဒီလုံအတိုင်းတာနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေနိုင်ငံတကာစောင့်ကြည့်လေ့လာတဲ့အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်အရဆိုလို့ရှိရင်လည်းပဲဒါရွေးကောက်ပွဲတွေကတော့တရားရဂိုင်းနှုန်း free and fair ဖြစ်တယ်ဆိုတော့ဘယ်ရွေးကောက်ပွဲမှာတော့မရှိပါဘူး။ဒါကြောင့်မို့လို့ပဲခုနပြောတဲ့ရွေးကောက်ပွဲဆိုင်ရာ complaint mechanism တွေထားပေးထားတာဖြစ်တယ်ပေါ့နော်ဒါတစ်ခုချင်းစီမှာ case တွေ case တွေမှာတိုင်ကြားလို့ရတယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရအဲတကယ်၍ထားပါတော့ဟိုကျမမြို့နယ်မှာဟိုပဲမဲယုံတစ်ခုမှာဖြစ်တယ်ဆိုရင်ဒီမဲယုံနဲ့ပတ်သက်တဲ့ case ကိုကျွန်တော်တို့မြို့နယ်ကနေဆင်းဆင်းပဲရင်ဆိုင်ဖို့လို့ legal mechanism လည်းပေးထားပြီးသားဖြစ်တယ်ပေါ့နော်ဆိုတော့အခုဟာကြီးကကြတော့တပြည်လုံးအတိုင်းအတာကြီးနဲ့အာဏာသိမ်းလိုက်ရအောင်အောင်ဒါရွေးကောက်ပွဲမှာပေါ့နော်မှားယွင်းမှုတွေရှိနေတာမဟုတ်ဘဲနဲ့ဒါကတော့အခုချိန်ကြီးလည်းမပြနိုင်ပါဘူးအခုချိန်ထိလည်းဒီအကြောင်းပြချက်ပေါ့နော်အာဏာသိမ်းရတဲ့အကြောင်းပြချက်ကရွေးကောက်ပွဲမှာမတရားလုပ်ခဲ့လို့လိမ်ညာခဲ့လို့ဟိုပေါ့နော်တင်းအာရမအပေါ့နော်ဒီလုပ်ခဲ့တဲ့ပုံစံမျိုးနဲ့ကြောင့်မလို့အ
အနာသိရတယ်ဆိုရဲ့ရည်ရွယ်ချက်ပေါ့နော်အကြောင်းပြချက်ကိုအခုချိန်ဒီ evidence နဲ့ပြနိုင်တယ်ဘူးပြနိုင်နေတာကတော့ဘာလဲဆိုတော့ခါကြတော့အတင်းအားမှာအခုမြို့နယ်ကော်မရှင်တွေတိုင်းကော်မရှင်တွေကိုသူတို့မှားရင်းစွာလုပ်ခဲ့ပါတယ်ဆိုပြီးတော့အတင်းဖိအားပေးနေတယ်ဖိအားပေးမှုတွေကိုကျွန်တော်တို့ကြားနေတယ်ဒါကဘာလဲဆိုတော့ခါကြတော့သူတို့အနာသိရတဲ့အကြောင်းပြချက်တစ်ခုဖြစ်တဲ့ဘာရွေးကောက်ပွဲမ township ဖွဲ့စည်းပုံဥပဒေစပြီးတော့ဒီရွေးကောက်ပွဲလုပ်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပထမတက်တန်းဘာညာအောင်မြင်လာတဲ့ကာလနဲ့အခုအနာစင်းလိုက်ပြီးတဲ့ကာလမှာဆရာတို့ဘက်ကတုံ့ပြန်မှုကလုံးဝပြောင်းလဲသွားတယ်လို့ပြောရပါလိမ့်မယ်ဆိုတော့အဲ့ဒီ township နဲ့အလုပ်ဖြစ်နေတဲ့ကာလလို့ပြောရမယ်အဲ့ဒီအစိုးရပထမတက်တန်းကာလမှာဆရာတော်မူလို့ဘက်ကဒီဖွဲ့စည်းပုံအတိုင်းဆက်လက်ပြီးတော့အလုပ်ဖြစ်လိမ့်မယ်တကယ်ပဲအမြင်မှုရလာလိမ့်မယ်လို့ပြောရင်းချက်ထားခဲ့ပါသလားအဲ့ဒီမှာဟော
ပထမတစ်ခုကတော့လေကျွန်တော်တင်ပြလိုတာကဖွဲ့စည်းပုံတစ်ခုရှိတယ်ဆိုတာကဘာမှမရှိတာတဲ့စာရင်ပေါ့နော်ဒါကတော့ ground rule တစ်ခုတော့ရတာပေါ့အဲ့တော့ဒုတိယချက်ကတော့ဒီဖွဲ့စည်းပုံကခုနဟိုအရှိကဆရာမတို့ဆရာတို့ပြောသွားသလိုပဲပေါ့နော်သူကအစုဖွဲ့စည်းပုံကိုနိုင်ကွာအားနည်းချက်ရှိတယ်အဲ့ဒီအားနည်းချက်ကလည်းဗာလဲဆိုရင်တက်တက်အစိုးရတိုင်းကအဲ့ဒီအာဏာချက်ကိုကင်ပြီးတော့သူတို့အားသာချက်အောင်ဖြစ်အောင်လုပ်နိုင်တဲ့ဟာကဒီဖွဲ့စည်းပုံခြေခံဥပဒေအဓိကအာဏာချက်ပဲအဲ့တော့ဒီထဲကပို့ပြီးအရေးကြီးတာကစစ်တပ်ကလည်းတောက်လျှောက်တစ်သက်လုံးသူက25ရက်ကတုန်းကင်ထားမယ်ဆိုတဲ့အချက်ကလည်းရှိနေတာပေါ့နော်အဲ့တော့ဒါပေမဲ့ကျွန်တော်တို့မြင်တာကကျွန်တော်တို့ဒီ NCA အရကျွန်တော်တို့ဟိုသူတို့ရဲ့အမြင်တွေကိုတွေ့ရတာတော့ဒီဒါကိုပြင်ကိုပြင်မယ်ဆိုတဲ့အခြေခံတစ်ခုကိုကျွန်တော်တို့ကကင်ထားတဲ့ခါကျတော့ဒါကိုဒီပြင်လို့ရမယ်ဆိုတဲ့အခြေခံကြောင့်ကျွန်တော်တို့ကလည်းဒီ NCA လမ်းကြောင်းကနေတစင်ပြင်ဖို့ကြိုးစားမယ်ပြင်ပြီးတော့เนาะကျွန်တော်တို့ဒီနိုင်ငံကိုဖြည်းဖြည်းဟိုယုံကြည်မှုတည်ဆောက်ရင်းနဲ့ဟို reconciliation ပေါ့เนาะဒီအပြန်လဲတင်မြည်အမျိုးသားပြန်လဲတင်မြည်လမ်းကြောင်းကိုသွားကြမယ်ဆိုရင်တော့ဖြစ်နိုင်တယ်ဆိုတဲ့ဟာကကျွန်တော်တို့အဲ့ဒီမျှော်လင့်ချက်နဲ့ကျွန်တော်တို့လုပ်ခဲ့ကြတာပေါ့เนาะဒါပေမဲ့အမှန်တကယ်ကျတော့ဒီလိုမျှော်လင့်ခဲ့တဲ့ဟာကခုနပြောသလိုပဲဒီသူတို့ရဲ့အကြောင်းပြချက်ကတော့ဒီရွေးကောက်ပွဲရဲ့မသွားမှုပေါ့နော်ဒါပေမဲ့အမှန်တကယ်ကတော့ဟိုဘယ်ရွေးကောက်ပွဲမှာတော့ဒီလို complaint ကတော့အနေနဲ့များရှိကြတာပဲအဲ့တော့ဒီအခြေခံပေါ်ပါမှုပြီးတော့သူပေးရချက်ထဲကပဲဖြေရှင်းရမှာဖြစ်တယ်အဲ့တော့ကျွန်တော်တို့လည်းဒီအဲ့ဒီအခြေခံကိုထောက်ပြပြီးတော့ဒီ January 29ရက်နေ့မှာဆိုရင်ကျွန်တော်တို့စိတ်မက်ထုတ်ပြီးတော့ဒီဟာကိုသူပေးရချက်ထဲပေါင်တဲ့အတိဖြေရှင်းကြပါရှိထားတဲ့လမ်းကြောင်းကိုထိန်းပြီးတော့ဒီနိုင်ငံကိုရှေ့ဆက်သွားနိုင်အောင်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့စပေါ်တာပေးခဲ့ပြီးဖြစ်ပါတယ်။ဒါအောင်ပြောရမယ်ဆိုတော့ဘာပဲဖြစ်ဖြစ်အာနာတော့သိမ်းပြလိုက်တဲ့ခါကျတော့လေအာနာသိမ်းတဲ့ဟာကြီးကိုတော့ဘလို့မှအကောင်းမြင်လို့မရဘူးဗျ။အဲ့ဒါကြောင့်အာနာသိမ်းတာအမတားဆိုးတာဒီမိုကရေစီကိုသွားမယ်လို့ပြောနေတဲ့လူတွေအာနာသိမ်းတာကိုတော့အကောင်းမြင်ပါဘူးလို့ဟုတ်ကဲ
့။ဟုတ်ကဲ့။အာမောက်ခစတိုင်ဘတ်လေကျွန်တော်မကြက်ခနာမင်းမြန်ဘူးတဲ့ဆရာကြီးပမာပြည်အကြောင်းကိုနေပေါင်း96ထောက်ဆက်ခွင့်ဆက်လေးလာခဲ့တဲ့ပုဂ္ဂိုလ်ကပြောပါတယ်ဒီအချိန်မှာသူစကားအတိုင်းပြောမှဆိုရင်ဒီအချိန်မှာမင်းအောင်နိုင်ကိုတန်ငါစကားပြောခွင့်ရမယ်ဆိုရင်ဘာပြောချင်လို့သိရင်တဲ့မင်းလိုရကြတမတော်တစ်ခုလုံးလည်းပဲရရမရှိအောင်နိုင်မယ်ပြတ်သွားပြီးပြန်ပြီးအဖတ်ဆယ်လို့မရတော့ဘူးသူကပြောပါတယ်ဆိုတော့ဒီလိုစကားမျိုးကိုသက်ဝင်ပြီးတော့ပြုပြင်မဲ့လူဆိုရင်တော့အကောင်းဆုံးပေါ့ဒါပေမဲ့လည်းအဲ့ဒီဟာမျိုးကဖြစ်နိုင်ပါမလားကိုကိုကြီးရဲ့အမြင်ကိုပြောပါအဲ့တော့သူတို့အင်္ဂလိပ်လိုတော့ပြောတာ Do they understand the language လို့ပြောကြတယ်အဲ့လိုမျိုးတွေဥပမာချင်းမြန်မာနိုင်ငံမှာအိန္ဒိယနိုင်ငံမှာမဟာတမဂန္ဒီအနုနီနဲ့ဆန့်ကျင်ဆန္ဒပြခဲ့တယ်။ဘာညာလွတ်လပ်ရေးအတွက်ဒါအကြမ်းမဖက်နီးလုပ်ခဲ့တယ်။အောင်မြင်တယ်ရဲ့အစိုးရအင်္ဂလိပ်အစိုးရသူနားလည်တယ်ဆိုတော့ဗမာပြည်မှာအဲ့လိုလုပ်တာတော့ဗမာပြည်မှာမှမရတာအဲ့လိုလုပ်ရင်ပြစ်သက်လိုက်တယ်ဆိုမျိုးဖြစ်နေတယ်ဆိုတော့အခုပြောတဲ့ကိစ္စအဲ့ justice transition justice ကိုနားလည်တော့ပေါ့လားလုပ်မဲ့ကိစ္စပုဂ္ဂိုလ်ကြီးဘယ်လိုမြင်ပါလဲဆရာလမ်းကြောင်းဆိုင်ပြော
သူတက်ရဲ့တဘာဝကိုနိုင်ကသူကဒီအမိန်နဲ့ထောက်လိုင်း report တွေကို subject တွေကြည့်ပြီးတော့ဒီလူက hot line ဒီလူက soft line ဆိုတာမျိုးသူကဟိုလူတွေကိုတွေ့ပြီးတော့ဒီနိုင်ငံရေးကိုသူ့အဓိကကသူ့ professional ကိုမဟုတ်ဘူးအဲစစ်သားကသူ့ professional ဖြစ်တဲ့စီရေးကိစ္စမှာပေးကြတာပေါ့ကျွန်တော်တို့ဘလောက်ပဲစာအုပ်တွေဖတ်တယ်လေ့လာတယ်ဆိုတော့သူတို့ကပို့ပြီးတော့ကျွမ်းကျင်အောင်ကျွမ်းကျင်နိုင်မယ်သို့တော့နိုင်ငံရေးကသူ့ professional မဟုတ်တဲ့ကိစ္စကိုဝင်လုပ်နေတဲ့အခါကျတော့နိုင်ငံရေးသမားလူမစင်စားတတ်တဲ့ပြဿနာနောက်တစ်ခုကဒီဟိုလူလူအမြင်သဘောထားတွေကိုဟိုအထက်လူကြီးကြိုက်အောင်အောက်ကနေ report တွေရေးနေတဲ့ဟာဒီအရာဟာ consent တင်တဲ့သူက လက်သုပ်စာပါအနည်းစုပါကျွန်တော်တို့ကဘယ်သူတွေရောထောက်ခံနေပါပြီဆိုတာမျိုးတွေနဲ့အဲ့ဒီ report တွေနဲ့အလုပ်လုပ်နေခြင်းတော့သူတို့ကဟိုပဂတိအခြေအနေနဲ့ကင်းကွာနေမှာပဲသို့တော့ကျွန်တော်တို့အခုဒီ2021 2022ရဲ့ပြဿနာတခုကဘာလဲဆိုတော့ဟိုအရတားပေကြီးပျက်စီးမှုတွေများတာအင်မတန်ကျွန်တော်တို့စိတ်ထိတ်ခိုက်ဖို့ကောင်းတယ်တစ်ချိန်တည်းမှာပြဿနာကနိုင်ငံရေးပါတည်သွားတယ်လို့ဖြစ်သွားတာသူကဥမာကျွန်တော်တို့ဒါပြည်တွင်းမှာနေတဲ့လူတွေဆိုရင်နိုင်ငံရေးစကားမပြောရဲအောင်ပြက်လာကိုယ့်ယူဆတောင်ကိုမပြောရဲအောင်ပြက်လာသူတို့ကကျွန်တော်တို့ကစစ်တပ်နဲ့ဘာအကျိုးစီးပွားမှလည်းမပတ်သက်ခဲ့ဘူးဟဲ့လားဘာမှလည်းမလုပ်ခဲ့ဘူးတို့တော့ကျွန်တော်တို့ကဒီနိုင်ငံရဲ့ trap ပေါက်အတွက်ကိုကိုယ့်ရဲ့အယူအဆပြောရင်တောင်မှဟဲ့လားဒီအဆိုးဝါးဆုံးဖြစ်လာတာက social punishment ဆိုတာတက်ကိုချိတ်ချောက်တာတွေဟဲ့လားဟိုအပုတ်ချတာတွေဟိုပြောရမယ်မမရရန်စော်ကားတာတွေပါဖြစ်လာတော့သတိထားမိမယ်ထင်တယ်ဟိုဥကြော်စားတို့မီဒီယာတွေပါလဲပဲပြည်တွင်းနိုင်ငံရေးပါတီတွေအားလုံး silent ဖြစ်နေတယ်ဘာသူမှအသံမထွက်ရတော့ဘူးမပြောရတော့ဘူးအဲ့ဒါအင်မတန်အန္တရာယ်ကြီးတယ်ကျွန်တော်ပြောတာဟိုလူတွေမတူလို့ရတယ်သဘောထားကွဲလွဲလို့ရတယ်နိုင်ငံရေးအတိုက်အဝိုင်းကိုအတိုက်အဝန်းကိုဖျက်ဆီးပစ်တဲ့ဟာကစစ်တပ်ကလည်းဖျက်ဆီးတယ်သူဖျက်ဆီးတာက तू လည်းမတူတဲ့သူကိုဖမ်းလဲဆီးတယ်အဲ့တော့သို့တော့စစ်တပ်ကဖမ်းဆီးနှိပ်စက်လိုက်ရင်ကျွန်တော်တို့ဟိုအရက်စကားပြောရရင်နိုင်ငံရေးရိုးတက်တယ်နိုင်ငံရေးရပြောရရင်ဟိုတိတ်ခါထပ်ပေးတယ်လို့ပဲစစ်တပ်ကအဖမ်းခံရရင်ဒါကျွန်တော်တို့လည်းတလျှောက်လုံးကျွန်တော်ထောင်ထဲမှာ16နှစ်ကျော်နှစ်20နေကြတဲ့ခါကျတော့ rooted သို့တော့နိုင်ငံရေးအတိုင်းဝိုင်းထဲမှာနိုင်ငံရေးအသေးသက်တဲ့ကိစ္စကြတော့ကျွန်တော်တို့ကပြောရရင်ကျွန်တော်တို့ကဖမ်းခံရတာအရိုက်ခံရတာတဲ့နားတယ်နိုင်ငံရေးသမားမှာအဲ့တော့ကျွန်တော်တို့ကပြောတာ justice ကိုပြောရင် democracy တွေ freedom of speech တွေတံမိုးထားဖို့လိုတယ်နားလည်ဖို့လိုတယ်ဆိုတော့အဲ့လိုမျိုးမဟုတ်ဘဲနဲ့ဒါဟိုပြောရရင်ဒါကျွန်တော်တစ်ခါထုတ်ပြောဦးပါလေဒါကျွန်တော်ဗာချင်းချောက်တာတွေမရရင်မမရရင်စော်ကားတာတွေဟိုဖြစ်နေတဲ့ဟာကဒါကဘာလဲဆိုတော့နှုတ်ပိတ်တာပေါ့နိုင်ငံရေးစကားပြောခွင့်မရအောင်ကိုနှုတ်ပိတ်တာအဲ့ဒီယဉ်ကျေးမှုကတော့တန်းပြည်တွင်းအင်မတန်အန္တရာယ်ကြီးတယ်ဟိုကျွန်တော်တို့ကစစ်တပ်ကနိုင်ငံရေးသမားနှိပ်ကွတ်တာလည်းခံရတယ်ဆိုတော့အဲ့ဒီဟာက justice ကိုအကြီးအကျယ်ထိခိုက်တာဖြစ်စီတာဒါကြောင့်မလို့ကျွန်တော်တို့နိုင်ငံရေးထွက်ပေါက်ကိုပြန်သွားမယ်ဆိုရင်ဒါကျွန်တော်တို့ဆိုရင်ပြည်တွင်းမှာနေတာဖမ်းရင်လည်းကျွန်တော်တို့အချိန်ပြည့်ခံရမှာပဲဟုတ်လားဒီကြားထဲမှာဟိုဖောင်းတိုင်းနေရာလည်းဘာမှမသိဘူးဆိုတော့လက်လူစပယ်ဖြစ်နေတဲ့ဟာတွေကပြည်တွင်းမှာနိုင်ငံရေးဟိုအဝန်းဝိုင်းပေါ်နိုင်ငံရေးအဖွဲ့အစည်းပေါ် community ကိုဟိုချင်တန်ခွင့်မပေးအောင်လုပ်နေတဲ့ဟာကကျွန်တော်တို့နိုင်ငံရေးထွက်ပေါက်ရဖို့အတွက်အင်ပတန်ခဲရင်လည်းလို့ကျွန်တော်ကတော့ပြောချင်ပါတော့
ဟုတ်ကဲ့ကိုကြီးပြောတာနဲ့ဆက်ဆက်ပြီးဒူရီဝေဘန်ကကျွန်တော်မီဒီယာနဲ့တိုက်ခံရတာပါပဲအရင်ကပြောရတာစကားလေးတစ်ခုမှမဟုတ်ဟာဘယ်ဘက်ကိုပါတယ်ဘာညာကျွန်တော်မီဒီယာသမားဟာလည်းပဲအများအားဝေဘန်ဆက်ဆုခံရတယ်မှာထိတ်ဆုံးကပါတယ်အမှုခံရတဲ့ပါတို့ထင်ပါတယ်အဲနောက်တစ်ခုကသတော်သားကိစ္စအိနိုင်ငံရေးဒီ transitional justice ကိုသူတို့နားလည်သဘောပေါက်အောင် convince ဖြစ်အောင်ဈေးမအောင်အကြံပေးပါအောင်ဘယ်လိုလုပ်ကြမလဲတော့သူတို့လက်ခံကျင့်သုံးလာတဲ့နည်းလမ်းများရှိရင်ပေါ့လေ
ဟုတ်ကဲ့ဆိုတော့လေကျမတို့ပြည်တွင်းမှာတရားမျှတမှုလို့ပြောလို့ရှိရင်တော့ဟိုပြောရမယ်ဆိုရင်ဒီပေါ့နော်တရားရေးစနစ်ကိုယ်တိုင်ကကျမတို့ reform မလုပ်ခဲ့ရဘူးလုပ်ခွင့်လည်းမရဘူးတိုးခွင့်ထိခွင့်လည်းမရခဲ့ဘူးပေါ့နော်ပြောရလို့ရှိရင်ပေးချချက်2008အောက်မှာလည်းပဲဒီတိုင်းပဲအဲခုနပြောသလိုမျိုးပေါ့တက်ဖက်ကတရားရုံးရှိမယ်အရက်ဖက်တရားရုံးရှိမယ်ပေါ့နော်ဒီတက်ဖက်တရားရုံးရက်ဖက်တရားရုံးနေဆိုတော့ကလည်းပဲသူ့ဒီ bureaucrat mechanism မှာတိစောက်ထားခဲ့တာကကျွန်တော် reform လုပ်ဖို့ကြိုးစားတာ jury system တွေပြောင်းလဲဖို့ကြိုးစားတာအစားမရနိုင်အောင်ဖြစ်ခဲ့လောက်အောင်ပေါ့နော်ဒီပြောပါလို့ရှင်တော့ဟို2008အောက်မှာကျွန်တော်တို့ရွေးကောက်ပွဲနဲ့သွားခဲ့တဲ့တိုင်အောင်လည်းပဲပေါ့နော်ဒီလူလူရွေးကောက်တင်မြှောက်ထားတဲ့ဒီ85ရာခိုင်နှုန်းအရက်သားတွေကဟိုကြတော့ပြောလို့ဆိုလို့ရပါမယ်ခုနပြောသလိုမျိုးပဲဒီရွေးကောက်တင်မြှောက်ခံထားတဲ့အစိုးဟိုအုပ်ချုပ်ရေးပိုင်းနဲ့ဥပဒေပြေးပိုင်းကိုပြောလို့ဆိုလို့ရတယ်လို့ပဲ untouchable ဖြစ်နေတဲ့ mechanism ကရှိကိုရှိနေတယ်ပေါ့နော် institution ကရှိနေတယ်အဲ့ဒီ institution ထဲမှာတရားရေးလည်းအပေါင်းဝင်ဖြစ်ခဲ့နော်ဆိုတော့ဒီတရားရေးအောက်ကနေပဲကျွန်တော်တို့ကတရားနှတ်တာမှုကိုရှာလို့ရတော့မရနိုင်ဘူးအဲ့တော့မလို့ခုနပြောသလိုပေါ့နော်ဒီနားလည်အောင်ဆိုတော့ငါဖရိုပြောသလိုမျိုးပဲနားမလည်လို့မဟုတ်သိတယ်ကျမတို့တောက်ချောက်ငင်းချင်းညီလာခံတွေမှာလည်းဟိုဆွေးနွေးခဲ့တာတွေအများကြီးရှိတယ်။မသိလို့မဟုတ်ဘူး။တိတိနဲ့ဟိုပိတ်ပြီးတော့ဟိုအချိန်ဆွဲပြီးတော့ငင်းနေခုံနေတဲ့တွေ့ကြုံတွေလည်းကျမတို့ကမနှဲတော့ဘူးပေါ့နော်။ဆိုတော့ပြောရမယ်ဆိုလို့ရှိရင် तू ဘာကိုနားလည်လဲဆိုရင် तू နားလည်တဲ့အကျမကတော့လေအခုပြည်သူလူထုတုံ့ပြန်နေတာဒါပဲလို့ကျမမြင်တယ်ပေါ့နော်။ခုနပြောသလိုပေါ့။ငါတို့စကားပြောလို့မရတော့ဘူး။ dialogue နဲ့မရတော့ငင်းငင်းချင်းချင်းဆန္ဒပြလို့မရတော့ဘူး။သူတို့ပြောမယ်။သူတို့နားလည်တဲ့ဘာသာစကားကကြည်စံမယ်တနက်ပဲအကြမ်းဖက်တဲ့သူချင်းချင်းပဲဟိုဟာဖြစ်တယ်ပေါ့နော်ဆိုလိုတာဒီဟာတစ်ခုပဲကြံတော့တယ်ပြည်သူကခုနပြောသလို နာလိုမျိုးဟိုနော်အခြေအနေမျိုးကြောင့်ကော်နာကိုပို့လိုက်တာသူကပြည်သူလူထုကိုပေါ့နော်ညင်းချင်းဆိုဆန္ဒပြနေတဲ့သူတွေ fashion level ဖြစ်တဲ့ဆန္ဒပြနေတဲ့သူတွေနော် CDM လောက်တယ်နှစ်သိန်းကျော်တယ်စသဖြင့်ပဲပေါ့နော်ညင်းချင်းဆိုအနေနဲ့လောက်ခဲ့တာဆိုအဲ့ဒီပြည်သူလူထုကိုကော်နာကိုပို့လိုက်တာတစ်ဖက်ခုနကငါတို့ပြောနေတဲ့ဘာသာစကားကိုနားမလဲတော့အဲ့တော့မင်းတို့နားလိုက်တဲ့ဘာသာစကားနဲ့ပြောမယ်ဆိုပြီးတော့ခုနပြောတဲ့ self defense လက်နက်တိုင်းမယ်ဆိုတဲ့အနေအထားမျိုးဖြစ်သွားတာပဲဆိုတော့ဒီဘာသာစကားနဲ့သူတို့နားလဲမလားကျမတို့
ဆောင်ကြည့်ရမှာပါ Okay Okay အဲ့တော့ yes this is the only language they understand ဟာတော့ဒါဘာအတန်ဖက်ပြီးတော့တုံ့ပြန်မှာဖြစ်မယ်ဆိုတာလူတိုင်းလူတော်တော်များများစိတ်ထဲမှာအဲ့လိုဖြစ်နေကြပါတယ်ဒါပေမဲ့နှစ်ပေါင်းများစွာဒေါ်လာရေးလောက်လာတဲ့ပုံကိုမေးရကြည့်အဲ့တော့ဒီလက်နက်ကင်ဒေါ်လာရေးနည်းနည်းကရောလုံးဝအဖြေရောက် yes မှာကသူတို့မဟုတ်ဒီဟာသူတို့စပွဲပိုင်းကိုခေါ်လာနိုင်အောင်ဒါဘာပေါ့လေဒီပီးရဲ့တမျိုးပေါ့လေအဲ့လိုဟာများဖြစ်နိုင်မလားသူတို့မို့ဒီဟာနဲ့ပွဲပြနိုင်မယ်ထင်သလားဒါဆွေးနွေးပွဲခေါ်ဖို့အတွက် convince ဖို့လုပ်ဖို့အတွက်သူတို့ပန့်ပိုးတဲ့ဤပြည့်ရဲ့တခုပဲဖြစ်မလားလက်နက်ကင်ဒေါ်လာရေးစုစည်းမှာဆိုတာလည်းမေးရဖြစ်မယ်ထင်ပါတယ်ဘယ်လိုဆွေးနွေးပါခင်ဗျာစပြရတာကိုကျွန်တော်တော့9မိနစ်လောက်ကြာပါတယ်ကျွန်တော်အဲ့ဒီဆေးလာလာလေးကိုကြည့်ပြီးတော့နေအောင်ချက်ရအောင်နော်ပြောပါဟု
တ်ကဲ့ဒီလိုပါဟိုသူတို့ရဲ့ attitude ပေါ့နော်စစ်တပ်ရဲ့ attitude ကဒီလူတွေကညှိနှိုင်းဆွေးနွေးတဲ့ကိစ္စကိုအယုံကြည်ရှိတဲ့လူတွေမဟုတ်ဘူးသူတို့ကအင်အားဒါလေအဓိကပေါ့နော်ဆိုတော့အဲ့တော့နောက်ဆုံးသူတို့ညှိနှိုင်းဆွေးနွေးပွဲကိုဘာကြောင့်2010တို့2015တို့ကလုတ်ခဲ့လဲဆိုတာကသူတို့မြင်တာကသူတို့နိုင်မယ်သူတို့ကျွန်တော်တို့အုပ်စည်းလို့ရမယ်လို့ယူဆပြီးတော့သူတို့လုတ်တဲ့အတွက်ကြောင့်ဒီဆွေးနွေးပွဲတွေဖြစ်လာတာဒါပေမဲ့လက်တွေ့မှာသူတို့လိုသလိုသူတို့လုတ်လို့မရတဲ့ခါကျတော့ကဖြက်ကရက်တွေလုတ်တော့နောက်ဆုံးအနာသိတဲ့အထိဖြစ်တာပေါ့နော်တော့ပြောလို့တာကဒီလူတွေကသူတို့အတွက်ထွက်ပေါက်ရှိမယ်ဆိုရင်တော့လာလိမ့်မယ်ဒါမှမဟုတ်သူတို့နိုင်မယ်ထင်တော့သူတို့လာလိမ့်မယ်အဲ့ဒါကသူတို့ရဲ့ဟိုသဘောတဘာဝအဲ့လိုဖြစ်တဲ့ခါကျတော့သူတို့လာနိုင်အောင်လုပ်ဖို့ဆိုတာကသူတို့အတွက်ထွက်ပေါက်တော့၎င်းသူတို့ကနေပြီးတော့မဖြစ်မနေလာရမဲ့ပုံစံတစ်ခုတော့၎င်းဆိုတဲ့ဟိုအိစာကိုခံတီးတဲ့နေရာမှာတော့ခုနသူတို့နားလည်တဲ့ language ကိုပေးတဲ့ဟာဒီဒါကသူတို့ကိုဟိုစပေါ့နော်ဒါပေမဲ့လက်နက်ကင်ဒီလန်းတဲ့ကတော့ပြည်လန်တော့ဘူးကျွန်တော်သိတယ်ဒါပေမဲ့သူတို့နားလည်တဲ့ language ပြောလိုက်တာကဟာငါအာရာသိမ်းလိုက်တာမှားသွားပြီအဲ့တော့ငါဒီလိုဘယ်လိုလောက်ရမလဲဆိုတဲ့နေရာမှာတော့ဒီထက်ဆန့်ကျင်ဘက်တခြားနီလန်းကိုပြန်ရှာပြီးတော့အားလုံးလက်ခံနိုင်တဲ့နီလန်းမျိုးကိုလည်းကျွန်တော်တို့ကပေးဖို့တော့လိုတာပေါ့နော်ဆိုတော့ပြောလို့တာကတော့အချုပ်အနေနဲ့ပြောရမယ်ဆိုတော့သူတို့နားလည်တဲ့ language ကိုခုလုပ်နေကြတာပဲအဲ့တော့သူတို့နားလည်တဲ့ language ကနေပြီးတော့နောက်ဆုံးငါလောက်တာမှားတယ်ဆိုတော့အနေထားမျိုးပုံစံတစ်ခုခုကိုကျွန်တော်တို့ဖြစ်အောင်ကျွန်တော်ဝိုင်းပြီးတွန်းကြားဖို့လိုရတဲ့ကြောင့်ဒီနေ့ကျွန်တော်တို့နိုင်ငံတကာ sanction တွေလောက်တဲ့ကိစ္စတွေနောက်ဒီပြည်တွင်းကနေပြီးတော့လူထုကလည်း self defense ကိုအခြေခံပြီးတော့ပြန်ပြီးတော့တိုက်ပွဲဝင်တဲ့ကိစ္စတွေဆိုတော့ဒီဟာတွေကဟိုဒီသူတို့နားလည်တဲ့ language ကိုအကုန်လုံးဝိုင်းပြီးတော့ငါတို့မကြိုက်ဘူးဆိုတာကိုပြကြတာပါပဲလို့ဟုတ
် Okay ကျွန်တော်ဒီတို့တို့လေးတခွန်းဘယ်လိုဆက်ပြီးတော့မေးလိုက်ခြင်းလဲစောစောဘယ်လိုပြောရတဲ့အထက်မှာဒီအထက်မှာပဲတကယ်ပြည်သူဘက်ကရက်တည်ခြင်းနဲ့အစိပ်ပိုင်းတရက်ပေါ်ပေါက်လာမယ်ဆိုရပါစို့ဖိလစ်ပိန်းစ်မှာမာကိုစ်လက်ထက်တုန်းကအွန်ရီလေးတို့ဒါရာမော့စ်တို့လို့ဖြစ်လာတာမျိုးအဲ့လိုမျိုးကမျော်လင့်မိသေးသလားမြန်မာနိုင်ငံမှာခက်တို့တို့ဖြစ်ပြီးဟဲ့လာတာပါ
ကျွန်တော်တော့အခုတည်းကမမြင်သေးဘူးဗျဒါပေမဲ့ဒီနေ့ဖြစ်နေတဲ့ကိစ္စတွေမှာသူတို့ရဲ့အာပြုံးတီးမှုတွေကိုအခြေခံပြီးတော့ပုံစံတစ်မျိုးမျိုးနဲ့တော့ဖြစ်လာနိုင်တယ်ဆိုတာလေးတော့ပြောချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့ခုနလက်နက်ကင်တော်လှန်ရေးဒီလက်နက်ကင်ဆုံရှားမှုအကြမ်းဖက်တဲ့ဆုံရှားမှုဒီပန်းနိုင်ကိုရောက်စေမဲ့ဟာလားသူတို့ဆွေးနွေးပွဲခေါ်မဲ့လမ်းလားပေါ့လေရှင်းရှင်းပြောရင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုကိုကြီးအမြင်ကိုလည်းပြောရအောင်ခင
်ဗျဟိုနိုင်ငံရေးမှာတခါလူတွေကပြောကြတယ်ဟိုနိုင်ငံရေးစိတ်ဆန္ဒမရှိဘူးဘာညာနဲ့ပြောကြတယ်ပေါ့နော် political will ဆိုတဲ့ကိစ္စကိုပြောကြတယ်ဆိုတော့ကျွန်တော်ကတော့ပြောရရင်ဟို contextual ပါအချက်အလက်တွေကပံ့ပိုးတယ်အဲ့တော့အချက်တဲသိဖြစ်လာပြီဆိုရင်မဖြစ်မနေတို့ဒီနီလန်းနဲ့သွားလို့မရတော့ဘူးဆွေးနွေးဖို့လိုတယ်ဆိုတဲ့အခြေအနေတစ်ခုဒါကဟိုကျွန်တော်တို့ပြည်တွင်းမှာရောနိုင်ငံတကာမှာရောဒီလိုအခြေအနေမျိုးရှိတယ်အဲ့တော့ဒီ context တွေပေါ့အခြေအနေအချက်အလက်တွေကိုဖန်တီးတာကအပိုင်းတစ်ပိုင်းအဲ့တော့ဟိုနိုင်ငံရေးစေတနာပါလာရင်တော့ bonus ရတယ်လို့ offer ဒါကျွန်တော်တို့အဲ့တော့ဟိုနောက်တစ်ခုကတော့စစ်တပ်နဲ့ပတ်သက်လို့ကဟိုကျွန်တော်တို့လေဘယ်ခုဒါ34နှစ်ပေါ့နော်တိုင်းနိုင်ငံရေးထဲမှာကြာလာတဲ့ခါကျတော့ဟိုဒူဘီဒါဘီကျွန်တော်တို့လက်နေအောင်ခံခဲ့ကြရတာဆိုတော့ဟိုအင်မတန်တိမ်မွေ့တဲ့နေဆိုင်တဲ့ကိစ စာတွေလည်းအများကြီးရှိတယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့တစ်ဖက်ကကြတော့စစ်တပ်ကသူဒီတိုင်းသွားလို့မရဘူးဆိုတာကိုသိတယ်။ဒီလိုလည်းပဲ88ကျွန်တော်တို့အာဏာသိမ်းတဲ့အချိန်မှာအာဏာသိမ်းတယ်သို့တော့လူထုရဲ့ဒီအဟုန်ပေါ့အရှိန်အဟုန်ကိုဆန့်ကျင်လို့မရတဲ့အတွက်ကြောင့်ပါတီစုံဒီမိုကရေစီလုပ်ပေးပါမယ်ဈေးကွက်စည်းဝေးစနစ်ကိုပေါ်ဆောင်ပေးပါမယ်ဆိုတာကသူကနိုင်ငံတကာဟိုလားရလည်းဖြစ်တယ်လူထုရဲ့လိုလားမှုလည်းဖြစ်တဲ့အခါကျတော့အဲ့ဒီအခြေအနေကဖန်တီးလိုက်တဲ့အခါမှာအဲ့ဒီလမ်းကြောင်းကိုသူရှောင်လွှဲလို့မရလို့သူကလက်ခံလိုက်ရတယ်အဲ့တော့အခုလည်းပဲကျွန်တော်တို့အခုစူးစမ်းနေကြတာဒီအားလုံးဟာအပြောင်းလဲမှုဖြစ်ဖို့အတွက်ဟလာခွန်အားတွေတော့ဖြစ်ကြမှာပဲဟလာဒါဆွန့်လွတ်ဆွန့်စားခဲ့တဲ့ပြည်သူတွေလူငယ်တွေအားလုံးရဲ့ပေးဆက်မှုတွေဟာဒီအပြောင်းလဲဖြစ်ဖို့အတွက်ကတော့တေချာပေါက်အရင်းအီးတွေခွန်အားတွေဖြစ်လာမှာတေးကြတယ်သို့တော့ခုနကဟလာကျွန်တော်တို့ဟိုလက်တွေ့ပကတိနိုင်ငံရေးအပေါ်မှာအပြေထုတ်ဖို့ကိစ္စကတော့ကျွန်တော်တို့ဟိုလိမ်မာဖို့လိုတယ်ကျွန်တော်တို့ဟိုခေါင်းဆောင်တွေရဲ့အရေးအချင်းပေါ့နော်ဥဆောင်မှုအပေါ်မှာတည်တယ်လို့မြင်ပါတယ်။ဒါကြောင့်လဲဆိုကျွန်တော်တို့ဟိုဥနုတော်ခုတုံးကဗိုလ်လက်ရာလူကုန်မှုအောင်တို့ဗိုလ်ရန်နိုင်တို့ရဲဘော်တုံးချိတ်တွေအကုန်ပါသွားတယ်။ဗမာပြည်ကွန်မြူနစ်ပါတီမှာလည်းဟလာဗိုလ်ချုပ်ကျော်စိုးတို့အပါအဝင်အမတန်တိုက်ရိုက်ခိုက်ရီကောင်းတဲ့ခေါင်းဆောင်တွေအများကြီးပါသွားတယ်။ဆိုတော့ဒါကျွန်တော်တို့ဟိုလက်နက်ကင်တို့ဒေါ်လာရေးရဲ့သဘောတဘာဝမှာဒါပရိုတာရိုမှုလို့ဆိုလဲဒါကျွန်တော်တို့နှစ်ပေါင်းများစွာဒီထဲမှာညှို့ခံပြီးလုပ်နေတဲ့အခါကျတော့ဟိုကိုယ်ပိုင်ဖြတ်တန်းမှုအတွေ့အကြုံတွေလည်းအများကြီးရှိကြပါလေ။ဒါကြောင့်မလို့ဟိုကျွန်တော်ကတော့နိုင်ငံရေးနည်းလမ်းကိုယုံကြည်တဲ့အားလျော်စွာနိုင်ငံရေးအရရက်ခံပြီးတော့စစ်တပ်ကမကြိုက်တာတွေလည်းအခုကျွန်တော်ပြောနေတာပဲဖမ်းလည်းမတတ်နိုင်။အဲဘာလို့လဲဆိုတော့ကျွန်တော်ကဒီမှာဒီမြေမှာနေမယ်ဒီမြေမှာနေမယ်အဲကျွန်တော်ပိုင်းဖြတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရင်ဆိုင်မယ်အတက်နိုင်ဆုံးကျွန်တော်တိုင်းပြည်အထီးတိုင်းအနာကျင်အ ਨੇ ဆုံးနဲ့ထွက်ပေါက်ရောက်အောင်ကတော့ဖြစ်နေတဲ့အခြေအနေတွေအားလုံးအပေါ်မှာဆက်ဆက်ပြီးတော့ကျွန်တော်တို့စူးစမ်းသွားဖို့ဆုံးဖြတ်ထားပါမယ
်။ဟုတ်ကဲ့တော်စင်မအောင်ကိုကိုကြီးဖရိုတာတို့မှုအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ
့ကျေးဇူးတင်ပါတယ်။ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးပါဟုတ်ကဲ့ကျေးဇူးတင်ပါ
တယ်။ကျေးဇူးပါဟု
တ်ကဲ့ဟုတ်ကဲ့ပါဟုတ်ပါ
ဥကြဆန်တာဆွေးနွေးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ view American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့ကြန့်ရှိနေသေးတဲ့အချိန်မှာသတင်းချင်းချက်ကိုတင်ပြပေးပါအောင်မယ်ခင်ဗျာမြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာဒီကနေ့ Silent Strike အတန်တိတ်သပိတ်မောက်ကြတဲ့အတွက်လမ်းတွေပေါ်မှာအများအပြားအသွားအလာနေမရှိသလောက်ဖြစ်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာတနည်းပြည်တဲ့ဒီနေ့မှာအခုလိုအတန်တိတ်တပိတ်မောက်ကြတာပါမနေ့7နိုင်ကနေစတင်တဲ့အတန်တိတ်တပိတ်ညနေ4နိုင်အဆုံးသတ်ချိန်ရန်ကုန်မြို့ကနေရာတချို့မှာလက်ခုပ်တီးခဲ့ကြတယ်လို့မြို့ကန်တွေက video ကိုပြောပါတယ်အတန်တိတ်တပိတ်မောက်ဖို့လုံဆော်တဲ့အချိန်မတိုင်ခင်ရန်ကုန်မန္တလေးနဲ့နေရာတချို့မှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်2022ခုနှစ်နိုဘယ်ဂျင်ညာရေးဆုအတွက်အမည်စင်းတင်သွင်းခံရတဲ့အဖွဲ့အစည်းတွေထဲမှာဂျာကာလာအမျိုးသားညညရေးအစိုးရ NUG လည်းပါဝင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပိုဟမ်မင်းဂျီဖရန်စစ်စ်တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူဂရက်တာသွန်ဘတ်ဘယ်လာရုစ်အတိုက်ခံဆီယတ်လာနာစီကာနုစကာယာဗြိတိရှားအတန်လွင့်မီဒီယာသမားတဘာဝသမိုင်းပညာရှင်ဒေးဗစ်အက်တန်ဘရိုနဲ့ဆတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေနဲ့အတူ NUG လည်းအမည်စင်းတင်တင်တဲ့အထက်ပါတယ်ဆိုတာကိုနောက်ဆုံးအချိန်ပိုင်းထွက်လာတဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေအတွက်တရားမျှတမှုရှိရေးလူခွင့်ရေးချိုးဖောက်သူတွေကိုအေးအေးယူရေးစစ်တပ်ကိုလက်နက်ပစ္စည်းများနဲ့နှိပညာမှမယောင်းချရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်ထောက်ပံ့ကြဖို့အာဏာသိမ်းတနှစ်အပြည့်မှာဥရောပသမ္မတနဲ့နိုင်ငံ၉နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ Albania, Australia, Canada, New Zealand, Norway, South Korea, Switzerland, UK နဲ့ American ပြည်ထောင်စုတို့ကဒီကြေညာချက်မှာပါဝင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျ။ဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ Justin Thwaites တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝင်းလိုက်ပါခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လိုအင်ဆန္ဒတွေပြည့်ဝနိုင်ကြပါစေခင်ဗျာWe'll be right back.
This program has come to you from the Voice of America, Washington.